Welcome to the Voice of America in Burmese.
ညချမ်းမှာတော်ရစီများရှင်မိဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်ကျမရေးတင်တာကြပါစေကလာတာလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေပြီးတော့ရုရှားကလည်းဒီစာချုပ်ကနေနှုတ်ထွက်မယ်လို့ပြောသွားပါတယ်။အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာတော့အမေရိကန်သမ္မတ Donald Trump ကအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ပဲဝေဖန်သွားခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေဒီညပိုင်းမှာကြားရဖို့ရှိပါတယ်မဆူမွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်။ထိတ်တဲရောက်သတင်းလွှာတွေကတော့အမေရိကန်ဘန်နာ၏အသုံးစရေးအတွက်လွှတ်တော်နဲ့သဘောတူညီမှုမရတာကြောင့်အမေရိကန်ရဲ့အစိုးရရန်နေရာဒစိတပိုင်းရန်နာထားခဲ့ရပြီးတဲ့နောက်မှာတော့နှစ်စဉ်နိုင်ငံတော်အခြေပြမေကွန်ကိုအင်္ဂါနေ့မှာလွှတ်တော်နှစ်ရက်ပေါင်းသမ္မတပြောကြားမယ်တဲ့ရင်နောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာမြန်မာတပ်မတော်ရဲ့စစ်ကြောင်းကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကဘုံခွဲပြီးတိုက်ခိုက်ခဲ့ပါတယ်
ဒီနေ့မနေ့ဆောင်းနိုင်သူကလေးကပေါ့နော်အဲ့ဒီရသေးတော်မျိုးနဲ့တောင်းတဲ့ချေရောနာကိုဒီတိတိကအင်အားတရားနယ်ငါး
ရသေးတော်ဒေသခံပြောပြခဲ့တဲ့သတင်းပေးပို့ချက်နဲ့အတူတိုင်းရင်းဒေသတွေမှာစစ်တပ်ကအပြစ်ခတ်ရက်စဲထားတဲ့အချိန်စစ်ပေးဆောင်ဒုက္ခသည်တွေအပေါ်မှာဘလို့မျိုးစစ်ရေးရိုက်ခတ်မှုတွေရှိပါသလဲဆိုတာကိုသုံးသပ်ထားတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးသနာကြော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်စေကာလာတာလက်ပြင်းနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေကြပါတယ်အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ချာနေကပဲကြေညာလိုက်ပြီးတဲ့နောက်စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကြေညာသွားပါတယ်မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့ကလည်းအလားတူနှုတ်ထွက်ပါမယ်လို့ပြောသွားပါတယ်။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့ Super Sonic လက်နက်တွေအပါအဝင်ဒုံးကျည်အမျိုးအစားအသစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စကိုဒီဘက်ကစပြီးတော့အမေရိကန်နဲ့သွားမဆွေးနွေးဖို့ရုရှားနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကိုလည်းမှားထားတယ်လို့ပြောပါတယ်။အမေရိကန်ကတော့ဒီသဘောတူလက်မှတ်ရေးထိုးထားတာကိုရုရှားဘက်ကပျော်ပျော်ကြီးချိုးဖောက်နေတယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာဖြီးပောင်းမှာဖြန့်ချထားတဲ့အမေရိကန်တပ်တွေနဲ့မဟာမိတ်တပ်တွေအတွေ့တိုက်ရိုက်ချင်းချောင်းမှုတွေဖြစ်တယ်လို့သမ္မတထရမ့်ကပြောပါရည်ဒါပေမဲ့မစ္စတာထရမ့်ကဆွေးနွေးနိုင်ုံလက်တော့ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါရည်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောသွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လှုပ်ဆောင်ဖို့တိုက်တွန်းပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတမဒူရိုကိုဆန့်ကျင်ပြီးတော့ယာယီသမ္မတဖြစ်တဲ့ကိုပါသာကိုကြီးညာထားတဲ့အတိုက်ခံကောင်းဆောင်ဟွန်ဂွာရီဒိုကိုထောက်ခံကြောင်းဖျက်သားတဲ့အနေနဲ့အတိုက်ခံဘက်ကထောက်ခံသူတွေဟာနိုင်ငံတော်မှာဒီကနေ့စူဝေးဆန္ဒပြကြမှာဖြစ်ပါတယ်။အမေရိကန်ဆိုရကအတိုက်ခံကောင်းဆောင်ဂွာရီဒိုကိုတရားဝင်သမ္မတဖြစ်တိမပြူကြောင်ချညာလိုက်ပြီးတဲ့နောက်ဖီအားပေးတဲ့အနေနဲ့အတိုက်ခံဒီဘက်ကအခုလိုလှုပ်လိုက်တာလည်းဖြစ်ပါတယ်။ဒါပြင်တချို့ဥရောပနိုင်ငံတွေကလည်းလာမဲ့သတင်းပတ်တွေထွက်မှာဟွန်ဂွိုက်ဒိုကိုသမ္မတအဖြစ်တည်ဝင်အတိမပြူလာဖို့ကိုမဒူရိုကိုဝေဖန်တဲ့သူတွေကမျှော်လင့်နေကြပါတယ်။ဗင်နီဇွဲလားနိုင်ငံကအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအားလုံးကအတိမပြူဖို့လွတ်မြောက်ရေးဘက်မှာယက်တီကြဖို့အမေရိကန်ပြည်အထောင်စုဘက်ကတောင်းဆိုလိုက်တဲ့ကြောင့်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကနေကပြောကြားလိုက်ပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာဖိပားရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းတွေနဲ့တောက်ကြနေကတွေ့ဆုံတဲ့အတွင်းအဲ့လိုပြောကြားလိုက်တာပါသမ္မတဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေးကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလွန်ကိုအရေးကြီးကြောင်းဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြည်လဲပြီးတော့လွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့နဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်ဆိုပြီးတော့လည်းဒုသမ္မတပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်ရုပ်သံ CBS နဲ့တောက်ကြနေကဆွေးနွေးခဲ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Miss Pelosi ဟာကျွန်တော်တို့နိုင်ငံအတွက်သိက္ခာကိုစိုးပါတယ်။လူကုန်ကူးတဲ့ကိစ္စကိုလည်းလုံးဝကိုဂရုမစိုက်ပါဘူးလို့ပြောသွားခဲ့ပါတယ်။ မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးတော့သမရကဒတိုင်းဆောက်ဖို့အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးလို့အခုလိုပြောတာဖြစ်ပါတယ်အောက်လွှတ်တော်မှာကဒီမိုကရက်တစ်ပါတီကထိန်းချုပ်ထားနိုင်တာမလို့ဒီငွေတွေချပေးဖို့သူတို့ကငင်းဆန်ထားတာပါပါတီနှစ်ရက်လုံးပါဝင်ပြီးဖွဲ့စည်းထားတဲ့ကော်မတီမှာတော့ဒီနယ်စပ်လုံခြုံရေးကိစ္စအတွက်ခိုင်မာအားကောင်းပြီးတော့တကယ့်လက်တွေ့အသုံးဝင်မဲ့နီလန်ကောင်းတွေကိုဒီမိုကရက်အမတ်တွေတင်ပြထားပါတယ်ဒါမှမဟုတ်လေဒါတော့မှသမရကနောက်တစ်ခါအစိုးရလုပ်ငန်းတွေထပ်ပြီးတော့မပိတ်အောင်လှုပ်ဆောင်ပါမယ်လို့မပြောပါဘူးဆိုပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်ဒီနယ်စပ်တတိုင်းကာရေးအငင်းပွားမှုကြောင့်သမ္မတဒေါ်နယ်ထရမ့်က35ရက်ကြာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်ရှင
်။အီရန်နိုင်ငံကခရုစ်မစ်ဆိုဒုံးကျည်အထက်တမျိုးကိုစမ်းသပ်ပြလွတ်လိုက်တဲ့ဗီဒီယိုဖိုင်တစ်ခုကိုအီရန်ကာဝေးဝင်ဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်140လောက်ပြန်သနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်။အီရန်ကာဝေးဝင်ဌာနရဲ့အင်တာနက်ဆောင်မျက်နှာမှာတင်ထားတဲ့ဗီဒီယိုဖိုင်ဟာ38စက္ကန့်ရှိပြီးတော့ဒီထဲမှာဒုံးကျည်စမ်းသပ်ပြလွတ်တာကိုဗတ်ပေါင်းစုံကရိုက်ထားပြီးအဲ့ဒီဒုံးကျည်ဟာတဲကန်နာတဲကပြစ်မှတ်တစ်ခုကိုထိမှန်ခဲ့တာကိုလည်းပြသထားပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့အဓိကရံပတ်ဖြစ်တဲ့အစ္စရေးနဲ့ဒေသတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေအထိရောက်အောင်ပြစ်နိုင်တဲ့မိုင်1250လောက်ထိကိုရောက်ပြစ်နိုင်တဲ့ဒုံးကျည်တွေကိုပိုင်ဆိုင်ထားတာဖြစ်ပါတယ်။စနေနေ့ကစမ်းသပ်ပြလွတ်လိုက်တဲ့ဒုံးကျည်ဟာ945မိုင်လောက်သွားပြီးတဲ့နောက်မှာသူ့ရဲ့ပြစ်မှတ်ကိုထိမှန်ခဲ့တာဖြစ်တယ်လို့အီရန်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးအာမီယာဟာတာမီကပြောပါတယ်။ဒါပြန်ဒီဒုံးကျည်ဟာပြစ်မှတ်သေးတွေကိုထိအောင်ပြစ်နိုင်တယ်လို့ electronic စစ်ပွဲတွေအတွက်လည်းခန့်နှိုင်းနှိုင်းပြန်တန်းနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့စစ်တပ်ရဲ့အောင်မြင်မှုတွေကိုမကြာခဏဆိုသလိုပဲထုတ်ပြန်ကြေညာလေးရှိပြီးဒါကိုအတိအကျအတည်ပြုလို့ရတာတော့မရှိသေးပါဘူးခင်ဗျာ။
ဒီရိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာຫນွေဦးပြန်ဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာသီမတိုင်ခင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံသားကအပေါက်ပြဲရင်းနေဒီနေဆက်တဝက်နီးပါးကိုတိုင်းကာမယ်လို့ပါကစ္စတန်အစိုးရကပြောပါရည်။အမေရိကန်စစ်တပ်ကအကြီးကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြောင့်အဲ့ဒီစစ်ဆင်ရေးကာလမှာအာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံနဲ့ရောက်လာတာကိုကာကွယ်တဲ့အနေနဲ့ဒီနယ်စပ်လုံခြုံရေးစီးရုပ်ခတ်တဲ့ကိစ္စကိုခတ်သက်သက်လုပ်နေပါတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူတွေကပြောပါရယ်။နောက်ဝါဇီရစ်စတန်နယ်စပ်မှာအမြင့်60ရှိတဲ့တန်ဆူးဂျိုးခြံစည်းရိုးစောင့်နေတာကိုပြသဖို့အတွက်သတင်းတောက်တွေကိုစစ်တပ်ကတလောကပဲအဲ့ဒီနေရာကိုခေါ်သွားပါရယ်။ချန်စီယိုထိပ်မှာတော့တန်စီဂျိုအဝိုင်းလေကြီးတွေတင်ထားပါတယ်။မိုင်1600လောက်အရှည်ရှိမဲ့ဒီနယ်ဆက်ချန်စီယိုခတ်မှာဖြစ်ပါတယ်။ချန်စီယိုကမဲ့နေရာတချို့နေရာတွေကတော့မြေပြင်အနေထားကျန်တဲ့ပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်အထိမြင့်တဲ့ထိပ်ဖြားစီးနှင်းဖုံးတောင်တွေရှိပါတယ်။ဒီချန်စီယိုခတ်တဲ့အပြင်ကြားမှာခန့်တက်လို့စခန်းတွေနောက်ပြီးတော့ကင်းစခန်းတွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတတိုင်းခတ်တာကိုဒေါ်လာတန်500သုံးစွဲထားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်ရှင်။
တရုတ်ဒုဝန်ကြီးချုပ်လျူဟေးနဲ့အခုသတင်းပတ်အစောပိုင်းကဆွေးနွေးကြပြီးတဲ့နောက်မှာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးဆွေးနွေးမှုတွေဟာအရေးပါတဲ့ထိုးတက်မှုတွေရနေပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲဆုံးသတ်လိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်နိုင်ငံကဓာတ်ပစ္စည်းတွေနဲ့လုပ်တဲ့မွေးဖွားဈေးတွေကိုပြင်းမှုအဖြစ်ဥတွေပြတမ်းဖို့သတ်မှတ်ဖို့လေသဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်နိုင်ငံတဲကိုမွေးဆေးတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တဲ့ဆိုပြီးတော့ပြောပါရဲကမ္ဘာစည်းဝိုင်းအင်အားကြီးနိုင်ငံနှစ်ခုကြားဖြစ်နေတဲ့ဒီကုန်သွယ်ရေးပဋိပက္ခကိုဖြည့်ရှင်းဖို့ရည်ရွယ်ပြီးတော့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ကုန်သွယ်ရေးသဘောတူညီချက်မဟုတ်ပဲသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တဲ့ဆိုပြီးတော့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကပြောပါရဲအမေရိကန်နဲ့တရုတ်နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ရဲ့ကွန်ပျူတာနည်းပညာတွေအဓိကလှုပ်ဆောင်နေတဲ့ဆီလီကွန်ဗယ်လီမှာဆိုတဲ့ထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်ကအမေရိကန်နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနည်းမြှုပ်နှံမှုကဒေါ်လာ1ဘီလီယံကျော်ရှိခဲ့ပေမဲ့ဒါဟာအဲ့ဒီမတိုင်ခင်တစ်နှစ်ကအထက်စာရင်80ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်တယ်လို့ S&P အစုရှယ်ယာဈေးကွက်ကိုကူးကပြီးတော့ Forbes Magazine ကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
American ပြည်အောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်း American လေပိုင်းကိုဝင်ရောက်ပြီးရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လျှက်စမီးတွေပြက်လေရင်ခီးစင်တွေဖြတ်ပြစ်ရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်လျော့လာပါပြီ။နောက်ရေပိုင်းတွေတွင်မှာအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြော်လာလိမ့်မယ်လို့မိုးလေဝသသတင်းဌာနတွေမှကြေညာပါတယ်။ရှီကာဂိုမြို့နယ်ကဖြစ်စီတဲ့မြစ်ထဲမှာရေခဲတုံးကြီးတွေမျောနေတာတွေ့ရသလိုနိုင်ယာဂရာရေတံခွန်ကကျတဲ့ရေတွေလည်းတချို့နေရာမှာခဲကုန်တာပါရှီကာဂိုမြို့နာကအေရမရေကန်ကြီးတွေလည်းခဲကုန်ပါတယ်ဒီသတင်းပတ်အစောပိုင်းကစပြီးတော့နိုင်ငံအလဲပိုင်းနဲ့အရှေ့မြောက်ပိုင်းတို့ကိုဝင်တိုက်တဲ့စီးနှင်းမုန်တိုင်းကဆလို့ဗုဒ္ဓဟူးကြာတာပြည်နေတွေမှာအပူချိန်ထိုးကျခဲ့တာကြောင့်အခုလိုမျိုးအေးအေးလွန်ရာသီဥတုအနေအထားအတွင်းမှာသေဆုံးရသူပေါင်းလူပေါင်း22ဦးရှိသွားပါပြီတောက်ချနေကဆလို့အေးအေးနည်းနည်းတော့ရော့လာတယ်လို့မြို့သားမိုးလေဝသဌာနကကျင်းကြပါရယ်မင်းနီဆိုတာပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်53ဒီဂရီဆယ်ဆီယပ်ဝစ်ကွန်ဆင်ပြည်နယ်မှာတော့လေအေးနဲ့အပူချိန်အနှုတ်57ဒီဂရီဆယ်ဆီယပ်နဲ့အိုင်အိုဝါပြည်နယ်မှာလေအေးနဲ့အပူချိန်အနှုတ်58ဒီဂရီဆယ်ဆီယပ်တို့ထိဖြစ်ခဲ့ပါရယ်ဒါပေမဲ့အခုအပူချိန်ပြန်တက်လာပြီးတော့တနင်္လာနေ့မှာတော့ရှီကာဂိုမြို့မှာ10ဒီဂရီဆယ်ဆီယပ်လောက်ထိပြန်တက်သွားပါလိမ့်မယ်ရှင်
အင်္ဂလန်မှာမကြာသေးခင်ကကစားသွားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Tottenham Hotspur အသင်းကအနိုင်ရသွားပါတယ် Tottenham Hotspur နဲ့ Newcastle တို့ Wembley မှာကစားကြတာမှာ Tottenham Hotspur အသင်းကတကူးကူးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ် Tottenham တို့ဂိုးကိုတော့ Song Hyo-min က83မိနစ်မှာအဝေးကနေခံသွင်းသွားခဲ့တာဖြစ်ပါတယ် Tottenham အသင်းဟာဒီပွဲအနိုင်ရသွားတဲ့အတွက်အခုလောလောဆယ်မှာအမပေးစရာမှာဒုတိယနေရာကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်နက်တည်းထုတ်လွှင့်ပေးတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ဘန္နာရေးအသုံးစရိတ်ကြောင့်လွှတ်တော်နယ်သဘောတူညီမှုမရတာကြောင့်အမေရိကန်အစိုးရရန်နေရာဒစိတပိုင်းရန်ဆိုင်ခဲ့ကြရတာကြောင့်ရက်ဆိုင်ခဲ့ရတဲ့နှစ်စဉ်နိုင်ငံတော်အခြေပြမိကွန်းကိုတော့လာမယ့်အင်္ဂါနေ့လွှတ်တော်နှစ်ရက်ပေါင်းရှင်းမှောက်သမ္မတဒေါ်နယ်ထရပ်ပြောကြားမှာဖြစ်ပါတယ်။သမ္မတဒီနှစ်မိကွန်းပြောမယ့်လွှတ်တော်အစ်မှာတော့ငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေလည်းစံချိန်ချိုးလောက်အောင်ပုံများနေပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိကွန်းအပေါ်မှာအကဲခတ်တွေရဲ့ကြိုတင်ခံမှန်းချက်တွေကိုတော့ VOA ရဲ့အင်ဖြူရောသတင်းတောက်ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးပြောပြပေးပါရှင
် The President of the United States
ငငနီလွတ်တော်မှာပြောချမဲ့နိုင်ငံတော်ခြေပြမင်းကောမှာသမ္မတဒေါ်နယ်ထရန့်ကသူ့ဆိုးရလက်ထက်ဆွမ်းဆောင်ချက်တွေကိုအခိုင်အမာပြောချဖို့တည်ကြတယ်လို့ရှိပါတယ
် The state of our union is strong
မက္ကဆီကိုနဲ့နေဆက်မှာဒဇိုင်းကမဲ့၃ဆိပ်အတွက်လွတ်တော်ရင်းကဒီမိုကရက်အမတ်တင်နဲ့သဘောတူညီမှုမရခဲ့တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရရန်နေရာဒဇိုင်းပိုင်းကိုအကြဆုံးရပ်ဆိုင်းခဲ့ရတာကြောင့်ဇန်နဝါရီလနောက်ပိုင်းမှာပြောကြမယ်နိုင်ငံတော်အခြေပြမင်းကွန်းကိုလည်းရည်ရွှေခဲ့ရတာပါအမေရိကန်တက္ကသိုလ်ကကွန်ဂရက်စ်လွှတ်တော်နဲ့သမ္မတရေးရာသုတေသနဌာနညွှန်ကြားရေးမှူးဒေးဗစ်ပါကာကတော့သမ္မတအနေနဲ့နိုင်ငံတော်အခြေပြမင်းကွန်းပြောကြားမှာထောက်ခံသူတွေကိုစီရင်ဖို့အဓိကအာရုံစိုက်လိမ့်မယ်လို့ယူဆပါတယ
် His entire goal right with the State of the Union is going to be to try to reconvince his base that
သူရဲ့နိုင်ငံတော်အခြေပြမိန့်ခွန်းတစ်ခုလုံးမှာအဓိကရည်မှန်းချက်ကတော့သူ့ပေါ်ထောက်ခံမှုတွေကိုထပ်ပြီးစည်းရုံးဖို့ကြိုးပမ်းမှာပါတကယ်တော့သူ့ပေါ်ထောက်ခံမှုကအာရုံရာမျိုးဆုံးရှုံးသွားတာမျိုးမဟုတ်ပဲအခိုင်အမာရှိနေသေးပ
ါဒီနေ့နိုင်ငံတော်အခြေပြမိန့်ခွန်းမှာတော့ကြီးကျယ်ခန်းထားတဲ့လမ်းကိုရွေးချယ်ရတဲ့အကြောင်းပြောကြားမှာဖြစ်ပြီးလူမှုကြီးကျယ်ရေးကုန်သွယ်ရေးခြေကံဆောင်ကျန်းမာရေးဆက်ရှောက်မှုနဲ့ပြည်ပကစစ်ပွဲတွေရစံရေးစတာတွေကိုညီညွတ်ရင်းနဲ့အကောင်းမြတ်သဘောထားတွေနဲ့ပြောကြားဖို့ရှိတဲ့အကြောင်းလဲအင်ဗျူတော်ကသတင်းထုတ်ပြန်ထားပါတယ်ဒါမှလည်း Vanderbilt Tech တို့က Vanessa Beasley တို့လိုနိုင်ငံရေးအကဲခတ်တွေကတော့ညီညွတ်ရေးအောင်တိုက်တွန်းမှုမျိုးသိကြဖို့မရှိဘူးလို့ဟောကိထုတ်ကြပါတယ
် I'm the one that's trying to help you they're the ones
ကျွန်တော်ကခင်ဗျားတို့ကိုကူညီဖို့ကြိုးစားနေတယ်ကျွန်တော်တို့သူများဟန့်တားဖို့ကြိုးစားနေတာကအဲ့ဒီလူတွေသာဖြစ်တယ်ဆိုတာမျိုးတွေကိုကြားကြရမှာပေါ့ရှင
်ပြီးရနေနိုင်ငံတော်ခြေပြမင်းကိုပြောစင်မှာတော့သမရရဲ့နောက်မှာသူ့ရဲ့ Republican Party ကအောက်လွတ်တော်အုပ်ထပေါ်ရယ်ရှိနေကြတာပါဒီနေ့လွတ်တော်စစ်မှာအောက်လွတ်တော်ကိုလူများစုဖြစ်ထိန်းချုပ်ခဲ့တဲ့အတိုက်ခံဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌနန်စီပလိုစီရှိနေမှာဖြစ်တယ်လို့ငယ်ရွယ်သူတွေလူနည်းစုတွေနဲ့အမျိုးသမီးတွေလည်းစံချိန်ချိုးလောက်အောင်လွတ်တော်ထဲမှာရောက်နေကြပါပြီပြီးခဲ့တဲ့နေ့မှာတော့ဒီမိုကရက်အမျိုးသမီးကိုယ်စားတွေကအမျိုးသမီးတွေပေါ်လိမ်မဲဆိုင်ရာအနိုင်ကျင့်မှုတွေကိုစန့်ကျင်တဲ့ hashtag #MeToo လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့အနှက်ရောင်ဝတ်စုံတွေဝတ်ဆင်ခဲ့ကြတာပါဒီနေ့မှာတော့အောက်လွတ်တော်ကဒီမိုကရက်တွေက 1920ပြည်တော်ကအမျိုးသမီးတွေမဲပေးခွင့်ရရေးလှုပ်ရှားမှုသင်္ကေတအဖြစ်အဖြူရောင်ဝတ်စုံတွေဝတ်ဖို့အမျိုးသမီးတွေကိုတိုက်တွန်းထားပါတယ
် To him all of the women sitting out there wearing white is just a big statement of opposition in the fact
that တို့အဖြူရောင်ဝတ်စုံဝတ်ပြီးထိုင်နေကြတဲ့အမျိုးသမီးတွေအားလုံးဟာသူ့ကိုအကြီးအကျယ်တိုက်ခံလို့ရရောက်သလိုခမာတွေကတဝက်လောက်ဟာလဲသူပြောသမျှမတ်တက်ရပြီးလက်ခုပ်တီးအားပေးတာမျိုးလုံးဝမဟုတ်တာတော့သိကြပါရဲ့ဒါတွေကသူ့အတွက်စိတ်မသက်သာစရာတွေဖြစ်လိမ့်မယ်လို့ထင်ပါတယ
်နိုင်ငံတော်ခြေပြမင်းကုန်းကိုနှတ်ထောက်မှုဒီမိုကရက်လွတ်တော်အမတ်တွေဖိတ်ကြားထားတဲ့သူတွေထဲမှာတော့သမ္မတထရန့်ရဲ့အပန်းဖြေခေါက်ခွင်းကနေအလုပ်ဖြုတ်ခံခဲ့ရတဲ့တရားမဝင်အလုပ်သမား Victoria Morales နဲ့ပါဝင်ပါတယ်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးသစ်ဖြစ်လာတဲ့ Africa နယ်ပွား American Stacey Abrams ဟာလည်းမတူကွဲပြားမှုတွေနဲ့ရွေးကောက်ပွဲစနစ်ပေါ်စိုးရိမ်မှုတွေပါဝင်ဒီမိုကရက်တစ်ပါတီရဲ့ရည်တည်ချက်သဘောထားကိုတုံ့ပြန်ပြောဆိုဖို့လည်းစီစဉ်ထားပါတယ်
Do we have a system that makes the voting rights act come to life?
မေပီဥပဒေတကယ်ပဲအသက်ဝင်နေသလား?တချို့ဒေသတွေမှာမဲဆန္ဒရှင်တွေဖိနှိပ်ခံနေရတဲ့စနစ်တခုရှိနေသလားဆိုတဲ့မေးခွန်းတွေရှိနေတယ်လေ
။လက်စမှာတတိုင်းကာဘိုလွှတ်တော်ရဲ့အတည်ပြုချက်မရခဲ့ရင်နိုင်ငံတော်အရေးပေါ်ခြေအနေဖြစ်ကျညာပြီးဆက်လုပ်သွားမယ်သဘောထားကိုလည်းသမ္မတကတောက်ချန်နေတာပဲပြောဆိုထားပါတယ်။
Well, I'm saying listen closely to the State of the Union.
နိုင်ငံတော်ခြေပြမိန်ကုန်းကိုတည်တည်ချာချာနားထောင်ပါလို့ပဲပြောကြပါတယ်။တကယ်ကိုစိတ်လုံရှားစရာကြားရလိမ့်မယ်လို့ထင်ပါတယ
်။ပြီးခဲ့တဲ့နှစ်ကနိုင်ငံတော်ခြေပြမိန်ကုန်းကတော့မိနစ်80ကြာခဲ့တာပါ။ဒီနှစ်မှာလည်းနိုင်ငံရေးအရာခြေတင်ဖြစ်စရာတွေကြုံနေရတဲ့အတွက်အရင်နှစ်ကထက်တော့ရော့စရာအလားလားလဲတိတ်တော်မရှိလာပါဘူးခင်ဗျာ။
ဒါကတော့သမရမေကွန်းပြောမဲ့ဒီသတင်းလေးနဲ့ပတ်သက်ပြီးတော့ကိုအောင်လီဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့ရခိုင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ထဲမှာမြန်မာတပ်မတော်ရဲ့စစ်ကြောင်းတစ်ခုကိုဒီနေ့မနက်မှာပဲရခိုင်တပ်မတော် AA ကနေဘုံခွဲတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီလိုမျိုးနှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ကျေးရွာဘက်ကိုလက်နက်ကြီးကြီးတွေကျရောက်ပြီးတော့ဒေသခံတွေအများအပြားစိုးရိမ်မှုတွေနဲ့တိတ်ဆောင်နေကြရတယ်လို့သိရပါတယ်ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစီရီပတိပကဖြစ်ပွားနေစေရခိုင်ပြည်နယ်တွင်ဒီကနေ့မနေ့မှလည်းမြမတမတော်နဲ့ရခိုင်တမတော်အီအီတို့ကြားဘူတီတောင်မြို့နယ်ရေဘုတ်နဲ့ကြောက်တန်းရွာကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရေဘုတ်ကျေးရွာသားတို့ကပြောပါတယ
်ဒီနေ့မနေ့ဆောင်းနိုင်ထိုးကလေးကပေါ့နော်အဲ့ဒီရတိတောင်မြို့နယ်ကြောက်တဲကျေးရွာနာကိုဒီတိတက်ကအင်းရတရားနယ်90လောက်ရှိတဲ့တကယ်ရင်တစ်ခုကကျေးရွာနာကိုရောက်တယ်ပေါ့လေနော်အဲ့အဲ့ဒီချိန်မှာဒီနေ့ကလေးကပြည်တွေတော်ပိုးပေးတဲ့ဖိုက်ပစ်ကားတစ်စီးကိုဒီလိုဥစားတဲ့အဖေကပြန်ပြေးချစ်တော်တယ်လို့ပြောပါတယ်အဲ့ဒီကားကိုကျွန်တော်ရေဘုံရှောင်းကျေးရောအနေငါတော်စစ်မှာပြေးတာပေါ့နော်တကယ်ကနေပြီးတော့အဲ့ဒီကားသွားဝိုင်းတာသွားဝိုင်းတဲ့အချိန်မှာအဲမိုင်းကွေတာပေါ့မိုင်းကွေတော့ဒီကားဦးတော့ဂျာလိမေလို့ပြောပါတယ
်ဒီတိုက်ပွဲဖြစ်ပွားပြီးတမတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုခဲ့တယ်လို့တနက်ကြီးတင်တဲ့ပြေကတ်မှုကြောင့်ရေဘုံကျေးရွာသားတွေနေရာကနေတင်းရှောင်လေရတယ်လို့တခြားကြောက်တန်းရွာသားတို့ကပြောပါတယ
်လမ်းပြဖို့ဆိုပြီးတော့၃ရက်ခေါ်သားရှိလို့ဆိုတော့ခုတော့ပြန်ရောက်နေပါလိမ့်ဆိုရင်မုတ်တွေပြောနေပေါ်တွေမှာလက်နက်ကြီးတွေကြရတယ်ရေဘော့ရောဆိုရင်လက်နက်ကြီးတွေဆန်းနာတွေကြရတယ်အဲရောတွေကိုကြော်ပြီးတော့အဲလက်နက်ကြီးတွေနဲ့ဆူလို့လူတွေကကြောက်လန့်ပြီးတော့ဆိုဆိုတဲ့နေရာကိုနည်းနည်းထွက်ကြကြတာပေါ့
ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဇန်နဝါရီလ30ရက်နေ့မှာချင်းပြည်နယ်တွင်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ဆွဲဘက်တွင်မှဘူမှုရုပ်ဆိုမင်းတို့က VOA ကိုခုလိုပြောပါတယ်
ကျွန်တော်တော့မသိရသေးဘူးခင်ဗျာဒီလိုပြုလို့မရဘူးပါတော့ခင်ဗျာအေးဖွင့်နေကျွန်တော်တို့ထိတွေ့မှုအချိန်ကတော့30ရက်နေ့လောက်မှာတော့ထိတွေ့မှုကြည့်ပါတယ်အဲဒီပလောက်ပဲချမ်းပါပါပဲနောက်ဖက်ထိခိုက်မှုအချိန်တွေရှိပါတယ်
2018နိုဝင်ဘာလကုန်ကနေ2019ဒီကနေ့ထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်တိုက်စုစုလို့ဖြစ်ပွားနေခဲ့တာပါမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းတွေမှာကြားဝင်ဆောင်ရွက်ပေးနေတဲ့တရုတ်အထူးကုသလမစ္စတာဆွန်ကိုရှန်းနဲ့ရခိုင်တပ်မတော်အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တို့ဟာတရုတ်နိုင်ငံဂူမင်းမြို့မှာပြီးခဲ့တဲ့ဂျာတာပရိနိတ်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခကအခုလိုပြောပါတယ်
။အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့တမာစစ်ကတ်ကကနေဒီဇင်ဘာ21ရက်ထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်မှာဒီတမာစစ်ကတ်ရဲ့ဆွေးနွေးလုပ်ဆောင်မှုအခြေအနေတွေပေါ့အခုတကယ်လို့ဒီလက်ရှိဒီဆမ်းမြောင်းတဲ့ဒီရခိုင်ပြည်ရဲ့အခြေအနေပဲလို့ဒီအစိုးရကကြတော့ဒီရေးရရေးစစ်ဆင်တဲ့ပတ်သက်ပြီးတော့ရှင်းချက်တွေဆောင်ရွက်နေလို့ဆိုတဲ့ကိစ္စတွေလည်းဆွေးနွေးဖြစ်တယ်နောက်တစ်ခုကတော့ဒီကိုကရဲ့ရခိုင်ရဲ့ဒီတအားဖွေးဒီတပွင့်ချင်းကြီးရဲ့ဒီလက်ရှိအခြေအနေတွေပဲလို့အဲ့ဒီကိစ္စတွေလည်းဆွေးနွေးဖြစ်တယ်ဒီခိုင်ပြည်ထဲမှာဗမာစစ်တပ်ရဲ့ဒီ military forces ဆင်တဲ့အခြေအနေတွေပေါ့နော်အဲ့ဒီကိစ္စမှာဒီနောက်ထပ်ဘာတွေဖြစ်လာနိုင်လဲဆိုတဲ့ဥစ္စာတွေရှင်းနေဖြစ်တာပေါ့အဓိက ရောက်ဆိုကကြတော့ဒီဒီငွေရေးစစ်တမ်းမနဲ့ဖတ်တဲ့ပြီးတော့ဟိုရှေ့ချက်ဘလို့ဆောင်ရွက်နေလဲဆိုတဲ့ကိစ္စကိုပဲအဓိကထားပြီးရှင်းနေပါတယ
်။တရုတ်သူကုစလဲနဲ့ရခိုင်တမတော်အေးအေးတမ်းမလောင်ဖွဲ့ TNL ကိုကံဖွဲ့ MLDA ဖွဲ့သုံးဖွဲ့ကကုစလဲတွေကတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့မှာကချင်လွတ်လပ်ရေးအဖွဲ့ KIU နဲ့တရုတ်နိုင်ငံသူကုစလဲတို့ကချင်ပြည်နယ်မန်ဂျာယာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဇင်ဘာ23ရက်နေ့ကတမတော်ကနေပြည်ခတ်တိုက်ခိုက်မှုရစဲ့ရေးနဲ့သာဝရငင်းချမ်းရေးအတွက်ထုတ်ပြန်ချက်မှာတော့လက်ရှိစစ်မဲ့ဖြစ်ပွားနေတဲ့မြောက်ပိုင်းတိုင်းအရှေ့မြောက်တိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းတရိကန်တိုင်းစတဲ့စစ်တမ်းကြီး၅ခုမှာစစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပေမဲ့လည်းရခိုင်ပြည်နယ်ဘက်ကတော့မပါရှိပါဘူး။ဇန်နဝါရီလ4ရက်နေ့ကဗုဒ္ဓတော်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောင်ရေကင်းစခန်း၄ခုကိုရခိုင်တမတော်အေအေကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းမြန်မာအစိုးရကနေအေအေကိုချိန်မုံသွားဖို့ညွန်ကြားချက်ပေးထားတယ်လို့ဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်တွေကတိုက်ပွဲအခြေအနေနိုင်ကိုရင်သတင်းပေးပို့ခဲ့တာပါ။တဆက်သေးပါပဲ။ဒီလိုမျိုးတိုင်းရင်းဒေသကစစ်ရေးတင်းမာမှုတွေကိုခါးစည်းခံနေရတဲ့ဆစ်ဆောင်ဒုက္ခသည်တွေကြောင့်တင်ပြထားတဲ့မြမတခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားဒေသတွေမှာမြမစစ်တပ်ကအပြစ်ခတ်ရဲစဲရေးယာယီကြီးညာထားတာကိုစိုးစိုးသူတွေရှိတယ်လို့ပဲ။အပြစ်ခတ်ရဲစဲမှုအချိန်ကာလကဒီထက်ပိုပြီးကြာကြာဖြစ်တဲ့ဆိုပြီးတော့ပြောဆိုမှုတွေလည်းရှိပါတယ်။ဒီလိုမျိုးအပြစ်ခတ်ရဲစဲထားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်တခါတလေရင်ဆိုင်မှုရှိတယ်လို့လက်နက်ကိုင်ချင်းချင်းကြမှာလဲတိုက်နေကြတော့မို့လို့စစ်ဘေးဆောင်ဒုက္ခသည်တွေကနေရမပြတ်နိုင်ရကျဲကြသေးပဲဖြစ်နေပါတယ်ဒီလိုမျိုးတိုက်ပွဲတွေအပြင်စစ်ဘေးတင်နေမြေကပြည်သူတွေအတွက်တခြားအခက်အခဲဘာတွေရင်ဆိုင်နေရပါသလဲစစ်ရေးရိုက်ခတ်မှုကဘလောက်ကြီးမားကျယ်ပြန့်ပါသလဲဆိုတာကိုမြန်မာတခွင်အစီအစဉ်မှာမြင်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြထားပါတယ်
မန်တုံမြို့နယ်မန်မန်ရွာကမှအေးကြောင်ဟာ2016ခုနှစ်တုန်းကတိုက်ပွဲရှောင်လာပြီးနမ်တူမြို့နယ်ကကျုပ်စော့ဒုက္ခသည်စခန်းမှာနေထိုင်နေတာဟာနှစ်နှစ်ကျော်ရှိနေပြီးတော့ကြောင်းတက်နေပြီဖြစ်တဲ့သူ့ရဲ့ကလေး၃ယောက်နဲ့အဲ့ဒီစခန်းမှာအတူတူနေထိုင်နေတာပါ။ဂျန်နဲ့သူ့ရဲ့မိသားစုဝင်တွေကတော့2016ခုနှစ်တုန်းကတိုင်းဒါလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရပြီးပြန်လွတ်လာတဲ့အချိန်မှာတော့ရွာမှာပဲကြံခဲ့ပါတယ်။အခုချိန်မှာတော့သူ့အနေနဲ့အဲ့ဒီစခန်းမှာပဲစေနာဝန်နဲ့စခန်းတာဝန်ခံအဖြစ်ပြန်လည်ထမ်းဆောင်နေပါတယ်။အကြသေးရင်ကတက်မတော်ကဤပီလာကုံအထိစေရေးလှူရှာမှုတွေရက်တက်လိုက်တဲ့ဆိုတဲ့အတွက်မအေးကြောင်းအနေနဲ့ပြန်မှုမျှော်လင့်ချက်တွေရှိလာပေမဲ့လည်းမပြန်ရဲသေးဘူးလို့အခုလိုဆိုလာပါဗျ
။ဟိုဘက်ပြန်သွားဆိုတော့အဓိကကပညာရဲ့အရန်ပြတ်တယ်။တန်အတန်းကြီးလာဆိုရင်လည်းတို့မိုင်းမော်မှာနှစ်မိုင်းမှတော်လေဆိုရင်ကချင်းချင်းတော့ဆန်တနိုင်လောက်တနိုင်ခွဲလောက်လူကြီးချင်းတနိုင်ကလေးချင်းတနိုင်ကြော်ကြော်လောက်ပေါ့။ဝေးအရန်ဝေးရောပေါ့။ဒီထဲမှာရောက်လာဆိုရင်ကပညာအရန်ပိုကောင်းတာပေါ့။စာလဲတော်တော်များများတို့ရတော့ပေါ့။ဟိုဘက်နေဆိုကတချို့လူကတောင်မအောင်ဘူး။ပငယ်သားနောက်မှ3နှစ်နှစ်တောင်မှထားရင်ပထမသားရောတို့တောင်မှမအောင်နိုင်ဘူးပေါ့။တို့ဖြစ်နေဆိုကပိုကြောက်တယ်ပေါ့။ကျမတို့လည်းရှမ်းတို့လည်းရှမ်း။မပြောနိုင်ဘူးလေတို့ဒီအဖွဲ့ဒီရွာထဲမှာဝင်လာဆိုမပြောနိုင်ဘူးမပေးဘူးဆိုမပေးမပြောနိုင်ဘူးပေါ့တို့ဆိုဆိုင်ရေးဆိုင်ခါတောင်းမယ်ဆိုတော့တို့ပေးရမှာမပေးဟန်လည်းမရအောင်ပေးတော့လည်းတရားဖွဲ့တိလာတယ်လည်းနင်တို့တရားဖွဲ့ကြွေးထားမွေးထားဆိုတော့မရအောင်အဲ့မျိုးအဲ့ဒီကြောင့်ခက်ခဲပေါ့ကြောက်ရပိုကြောက်ရပေါ့
အခုချိန်ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တက်မတော်နဲ့မဟုတ်ပဲမကြာခဏထိတွေ့မှုဖြစ်ပွားနေတဲ့အဖွဲ့တွေကတော့ RCSS နဲ့ SSPP TNLA တို့ဖြစ်ပြီး RCSS ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့ဒီလိုထိတွေ့မှုဖြစ်ပွားနေတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကကော့ခိုင်မြို့နယ်နမ်တူမြို့နယ်နမ်ခတ်မြို့နယ်တို့လည်းကနှစ်ရှည်ကြာနေတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာနေရပြန်မှုအတွက်တွန်းဆုံနေကြပါလေ။တမရော်ဘက်ကစီးလှုပ်ရှားမှုတွေကိုတော့2018ခုနှစ်နှစ်ကုန်ပိုင်းကနေအပိလကုံအထိရပ်တန့်ထားမှဖြစ်ပြီးအဲ့ဒီလိုရပ်တန့်ထားတဲ့အချိန်မှာထိတွေ့မှုတွေဖြစ်ပွားပြီးလက်မြေတိုးချစ်နေတဲ့ဆိုတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကိုလည်းဖေဖော်ဝါရီလ၁၂ရက်နေ့နောက်ဆုံးထားပြီးပြန်လည်ဆုတ်ခွာပေးဖို့တမရော်ကထုတ်ပြန်ထားပါလေ။နမ်တူမြို့နယ်မှာဆိုရင်တော့စစ်ပေးချောင်စကန်၃ခုရှိနေပြီးအဲ့ဒီစကန်၃ခုက2016နှစ်လလောက်ကတည်းကပေါ်ပေါက်လာတဲ့စကန်တွေဖြစ်ပြီးအိမ်နောက်စု129စုကလူဦးရေ569ယောက်ခိုးလုံနေကြတာပါလူဦးရေ159ယောက်ရှိတဲ့လူစုတိုက်ပွဲချောင်စကန်ရဲ့တာဝန်ခံဦးဝံလူကတော့အခုအချိန်မှာလက်နက်ကင်ဖွဲ့တွေဟာပြန်လာခဲ့ပါလို့ခေါ်နေပေမဲ့လည်းဒေတာကန်တွေဟာအခြေအနေကိုစောင့်ကြည့်နေတာကြောင့်မပြန်ကြသေးတာလို့လည်းအခုလိုပြောပါသေးတယ်
ဖွဲ့တော့အားလုံးကတော့ကိုယ့်နေကိုပြန်လာခဲ့ပါလို့အဲ့လိုပြောတာပဲဒါပေမဲ့မပြန်ရေးတာပဲရှိသေးတယ်ချင်းနေကောင်းကောင်းလို့လို့ပြန်မှာပါအားလုံးကတော့ဟုတ်ပဲကိုယ့်ရဲ့မိကိုယ့်ရဲ့ဟိုလက်ဖက်ချန်နေပါလေရှိသေးတော့နော်ဟောအင်းတွေစုပ်ပေမဲ့လည်းပြန်လုပ်လို့ရပါတယ်အဲသဖြစ်မှာကြောက်လို့တော့အဲ့လောက်ပဲသူတို့ကအမောတဖြည်းဖြည်းတော့ပြန်မှာအားလုံးတော့ကိုယ့်နေမိကိုယ့်ဒေတာပြန်မှာပါအခုကနေနေနားထားတယ်ဆိုတော့ခဏဆောက်စားဆောက်ဆန်းနေတာပေါ့ပြောလို့လေခုမှကျတော့တောင်ရနဲ့ပြောင်းစပါနွားဝက်အဲ့လိုမွေးမြူရေးတွေလုပ်ကြပါလေဒီမှာကျတော့လက်လုံးလက်စားပေါ့ဒီတရက်ဟောစာတရက်လို့တရက်ဘိုးကြောက်လေးပါလေလိုက်ချအဲ့လိုမျိုးနဲ့စားနေပါလေအဲ
ဒေသခံတွေနေရပြန်ဖို့အတွက်ဆိုရင်တော့တခြားသောဆိုရင်မှုတွေကလည်းရှိနေပါသေးတယ်အရာကတော့နေရပြတဲ့အချိန်တိုင်းသားလက်နက်ကန်တွေကရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားမှာကိုစိုးရိမ်နေကြတာပါဒီလိုဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်ဒီတက်ကံမဟုတ်တဲ့သူတွေကလူမျိုးရေးကိစ္စတွေကြောင့်ဆိုတဲ့ပြောဆိုမှုတွေရှိနေပေမဲ့အဲဒီလိုပြောဆိုနေကြတာဟာမှန်ကန်မှုမရှိပဲနားလည်မှုလွဲတာကြောင့်ဖြစ်တယ်လို့နံမတူမျိုးနဲ့ကြက်ချင်းနေတဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးဆိုင်ပါညာကအခုလိုဆိုပါတယ
်ဒီတိုင်းသားဥမာလူနေစုဆိုတာနော်ဒီဒီဒေတာမှာရှိတဲ့ခြေရွာအားလုံးကဒီတော်ပိုင်းဆက်ဆံတဲ့နေရာမှာခွဲခြားဆက်ဆံတာတော့မရှိဘူးเนาะလူတွေတိရတော့ခွဲခြားဆက်ဆံမှုကမရှိဘူးသူတို့ဓာတ်လူပဲဆက်ဆံတယ်ဟိုဒီရွာကနာစီဟိုရွာနာစီဆိုတဲ့သဘောမျိုးလည်းမရှိကြပါဘူးသူဒါပေမဲ့ဒီသူတို့ဖြစ်နေတဲ့ဥစ္စာကိုကသူတို့ရဲ့ဒီတိုက်ရေးကိစ္စเนาะတိုက်ရေးရှမ်းတဲ့ဒီပလောင်နဲ့ရှမ်းရယ်လို့ဖြစ်တာမဟုတ်ဘူးသူကဒီပလောင်တရားတွေတတ်နေဒီ RCS တတ်ဖြစ်ကြတာလူမျိုးရေးတင်းတယ်လို့ဖြစ်တဲ့ပြဿနာမဟုတ်ဘူးပေါ့ဒါမဲ့တချို့ကြတော့အမြင်ဆောင်ပြီးမှလူမျိုးရေးလို့မြင်သွားတော့အဲ့မှာပြဿနာတော့မကြီးတယ်မကြီးသွားတော့ပေါ့အဲ့လိုကြောင်းပါအမှားတော့တို့ဒီတော်ရင်လက်နဲ့ကန်ဖွဲ့စည်းတွေကတော့ဘယ်တော့မှတို့ဟိုခွဲခြားဆက်ဆံပြီးတော့တို့ဒီရွာကိုတို့လူမျိုးမဟုတ်တဲ့ရွာကိုတို့ကခွဲခြားဆက်ဆံတာတော့မရှိဘူးအားလုံးကိုတို့ကတော့ဆက်ဆံပါလေကောင်းမွန်ဆက်ဆံတယ်ဒါပေမဲ့တခါလေကြတော့ပြောလို့ပေါ့ဒီရွာထဲရောက်လို့ရှိရင်တချို့ကဒီရွာသားတွေကမနေစားမထိုင်တတ်နဲ့တွားပြီးတော့ပူးမိတာတို့ပေါင်းမိတာတို့နောက်ဆုံးကြတော့ဒီအတူတူစားတောက်တာတို့ရှိကြတာပေါ့ရှိပြီးတော့မှတချို့လူကအမြင်ကတမျိုးဆောင်းသွားတာတွေရှိတော့ပေါ့လေအဲ့လိုကြောင့်ပဲသူတို့ပြဿနာတွေကမကြီးသွားတယ်မလဲကြီးသွားတယ်တချို့ကလည်းဟိုတရင်ပေးရအမားတရင်ပေးဆိုတာလေရွာသားအချင်းချင်းတရင်ပေးတာဟိုလက်နက်ကန်ဖွဲ့ကနေပြီးတရင်ကတော့ဘယ်တော့ဘယ်လို့မှမရနိုင်ဘူးသူတို့ဝင်လာတယ်ပြန်ထွက်သွားတယ်အဲ့လိုသဘောမျိုးပဲရှိတော့ဘူးဝင်လာတဲ့အချိန်မှာသူတို့အဲ့ဒီမှာရွာသားတွေစီကနေရတဲ့တရင်ပဲနောက်သူတို့ရွာကိုပြန်ပြီးတော့ဒီအရေးတဲ့ဆိုင်ရာလှုပ်သွားတယ်ဒုက္ခပေးတာတွေလည်းဖမ်းတာစီးတာတို့ဖြစ်သွားတော့တော့ဘောနော်အဲ့ဒါရွာသားကြောင့်ရွာသားထိခိုက်တာပဲရှိရဲ့အရေးကြီးတာအမြင်ဆောင်သွားလို့ဒါဟိုလူတွေကထင်ကြတာအမှန်တော့အဲ့လိုသူတို့တတ်တည်မှာတော့အဲ့လိုမရှိကြပါဘူးအ
ခုချိန်မှာတော့တမတော်ဘက်ကစီးရေးလှုပ်ရှားမှုတွေရပ်တန့်ထားတဲ့အပေါ်ငြိမ်းချမ်းရေးလိုလားနေတဲ့သူတွေကကြိုးဆိုကြပေမဲ့အဲ့ဒီတက်ချင်းပုံများများရပ်တန့်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်တမတော်ဘက်ကတော့အဲ့ဒီအပြည့်ရက်နေတဲ့ကာလအတွင်းစိုးနွေးဝယ်တွေကိုအများဆုံးကောင်ထည်ဖော်ဖို့ရှိရဆိုပြီးတော့လည်းပြောဆိုထားပါသေးတယ်အခုချိန်မှာတော့မြန်မာနိုင်ငံမှာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့၁၀ဖွဲ့ရှိနေပြီးမျိုးသားပြန်လည်တင်မြေရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာနကတော့လက်မှတ်မရေးထိုးရသေးတဲ့အဖွဲ့၈ဖွဲ့ကိုလည်းနိုင်ငံရေးစွန့်ဝဲတွေစီအများဆုံးရောက်ရှိအောင်စ조사နေတယ်လို့ပြောဆိုထားပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေဗီဒီယိုပို့ပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညရေမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့စနေညဒိုင်းလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒိုင်းလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းလီလိုက်အစီအစဉ်မှာတော့မြစ်ဆုံစီမံကိန်းဆက်လုပ်ရေးမလုပ်ရေးကြောင့်အစိုးရအနေနဲ့နိုင်ငံရေးတန်တမာရေးနောက်ဆက်တွဲကြုံရနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်ပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီမြစ်ဆုံကိစ္စကိုစိတ်ဝင်စားစောင့်ကြည့်အခက်ခဲနေကြတဲ့ဒေသဆရာတွေဖြစ်ကြတဲ့ဦးစေရသူဦးတီရသွေးတို့ကိုကျွန်တော်ဖိတ်ကြားထားပါတယ်။ဆရာဦးစေရသူဆိုလို့ရှိရင်သူတို့ရဲ့ဒီ voice channel မှာမြစ်ဆုံကိစ္စကိုဒီတစ်ပတ်ညနေဖုံးဆောင်ပါဖြစ်နေရေးထားတာရှိပါတယ်။နောက်ဦးတီရသွေးရဆိုရင်လည်းဒီတစ်ပတ်ထဲမှာပဲဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးသဘောထားအမြင်ဆောင်ပါတစ်ခုရေးသားထားတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီမြစ်ဆုံကိစ္စနဲ့ပတ်သက်လို့အရင်ဆုံးပေါ်လေဒီမြန်မာလူလူအစိုးရနဲ့ဒီတရုတ်နိုင်ငံကြားအမြင်သဘောထားကွာချက်တွေရှိနေတဲ့အပိုင်းကိုအရင်ဆုံးကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဆွေးနွေးစေချင်ပါတယ်။ဒီအစိုးရတော့ဒီမြစ်ဆုံကိစ္စဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်ဆိုပြီးတော့ဒီတစ်ပတ်ထဲမှာပဲပြောသွားတာရှိပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံလည်းပဲစီမံကိန်းကိုစာချုပ်ပါသဘောတူညီချက်တိုင်းလိုက်နာပြီးအကောင့်ထဲပို့ဖို့ဆိုပြီးတွန်းအားပေးနေပါတာတွေရှိပါတယ်။ဒီမြန်မာလူထုကြားမှာတော့ဟိုဒီစီမံကိန်းကိုအတိုက်ခံဟိုလက်မခံခြင်းတဲ့သဘောထားတွေလည်းရှိနေပါတယ်။ဆိုတော့ကိုတရားသွေးဒီကိစ္စမှာမြန်မာလူထုအစိုးရနဲ့ဒီတရုတ်နိုင်ငံကြားမှာအမြင်သဘောထားတွေကဘလို့ဘလောက်တောင်ကွာချက်တွေရှိနေတယ်လို့နားလည်ထားလဲခင်ဗျ။
တရုတ်နိုင်ငံကတော့လေဟိုကျွန်တော်အမြင်ပြောရရင်ဒီ Dawson City ရော NLD ဖပြီးတော့ကျွန်တော်တို့ဒီအာသာရလာတဲ့အစပိုင်းမှာတော့ဒီလောက်မဆိုးဘူးပေါ့နော်ဒီလောက်မဆိုးဆိုတော့တို့ကလည်းတခါမှကျွန်တော်တို့ဒီတိုင်းပြည်ရဲ့ဒီအုပ်ချုပ်ရေးအာဏာကိုရရှိတဲ့ဒီအတိုက်ခံပေါ့နော်အတိုက်ခံပေါ်ရတဲ့တစ်စလုံးလက်တည်လာပြီးပထမဆုံးကျွန်တော်ဒီအုပ်ချုပ်ရေးအာဏာကိုရရှိလာတဲ့ဒီပါတီတစ်ခုနဲ့ခေါင်းဆောင်မှုအစ်တစ်ခုကိုတို့အနေနဲ့လည်းဒါပထမဆုံးကြုံတွေ့ရတာဖြစ်တဲ့အတွက်တို့အနေနဲ့လည်းအများကြီးချိန်ဆနေတဲ့အပိုင်းမျိုးအစကတူကရှိတာပေါ့နော်ဆိုတော့အဲ့လိုအခြေအနေရနေပြီးတော့ကျွန်တော်တို့ဒီဖြည်းဖြည်းချင်းကျွန်တော်တို့ဒီလက်ဖက်ဆက်ဆက်ရိုးထူတော်လာပေါ့နော်ဒီဂျော်ဂရဖီအစိုးရနဲ့ပြုတ်နိုင်ငံနဲ့ကြားမှာအဲ့တော့အဲ့ဒီအချိန်မှာပဲကျွန်တော်တို့ဖြစ်ချင်တော့ဒီရခိုင်ရေးကိစ္စတွေဖြစ်တာပေါ့နော်ရခိုင်ရေးကိစ္စတွေဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံတကာ pressure တွေဝင်လာတဲ့ခါမှာတော့၃နှစ်ဆိုတဲ့ကာလပတ်မှာပြုတ်နိုင်ငံနဲ့ဒီလိုတမားရိုးကြကျွန်တော်တို့ဒီလိုမျိုးဟိုနိုင်ငံဖြစ်ဖြစ်အပြင်ကိုကျွန်တော်တို့ဒီနိုင်ငံတကာကျွန်တော်တို့ဒီ pressure တွေအောက်မှာပေါ့တော့ဟိုရုံးချတဲ့ခါမှာပြုတ်နိုင်ငံအကူအညီတွေဘလာပေးမှမဟုတ်အများကြီးယူခဲ့ရတယ်ရည်ပေးမှုတွေအများကြီးယူခဲ့ရပေါ့ဆိုတော့ဘလို့ဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီဟိုလိုရင်းတူရှင်းပြောရရင်ဟိုသမားဘက်ကတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီပို့ပြီးတော့ဒီမိုကရေစီကိုဟိုလိုလားတောင်းတာတယ်ပို့ပြီးတော့ပြည်ရင်ကြောင်းလေးတွေကိုအရင်ဥပဒေစင်ဆိုအပ်ထွက်ပို့ပြီးတော့ဟိုကြက်ကြက်ပြက်ပြက်ပေါ့နော်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တခါလေမင်းနဲ့ဆန်ဆန်လုပ်မယ်လို့ယူဆတဲ့အနေအထားမှာတရုတ်နိုင်ငံနေနဲ့ဟိုတတိထားဆက်ဆံခဲ့ပြီးမဲ့ဒီဖြည်းချင်းကြတော့ကျွန်တော်တို့ဒီအကောင်သတိကြည့်နေတဲ့မှာလဲဒီကျွန်တော်တို့ဒီပြည်ရင်ကြောင်းလေးရအရှိန်ဟိုတိတ်မပြေးဘူးခက်ဖြေးဖြေးပဲသွားတဲ့ဒီအနေအထားမှာရှိတယ်လို့ပဲနောက်တစ်ဖက်မှာလည်းဒီရခိုင်ကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတကာအကြံပေးကိုဟောအရင်ရှိခဲ့တဲ့ကျွန်တော်တို့အစိုးရလိုမျိုးပဲကျွန်တော်တို့တရုတ်နိုင်ငံရဲ့ဒီကျွန်တော်တို့ဒီအားကိုယူပြီးတော့ရင်ဆိုင်ရတဲ့အနေအထားလေးလည်းရှိလာအခါကျတော့ဒီ၃နှစ်အတွင်းမှာတရုတ်နိုင်ငံကအရင်ရှိခဲ့တဲ့ကျွန်တော်တို့ဒီဖြည်းဝါးရေးကျွေးပေါ့နော်ဖြည်းဝါးကျွေးဆိုတာကျွန်တော်တို့ဒီဂရီကဝတ်ရှိခဲ့တဲ့စာချုပ်ရှိခဲ့တဲ့စာချုပ်တွေကိုပြန်လည်အကောင်အထည်ဖို့ဖို့ကိုကျွန်တော်အနေနဲ့ဒီပြန်ပြီးတော့ဒီလက်ရှိကျွန်တော်တို့ဒီ2020အစိုးရဒီအပြေဘူးအချိန်ရောက်ပြီလို့သူတို့တွေးပုံရပါတယ်ဘာလို့ဆိုတော့တော်တော်တန်တန်လည်းဒီအစိုးရကသူတို့အများကြီးရက်တည်ပြီးလုပ်ပေးခဲ့တယ်ဒီအစိုးရသဘောတဘာဝကိုလည်းနားလည်သွားပြီးဖြစ်တဲ့တော့ဘာလို့ချိပို့ပြီးတိုးလာတာပေါ့နော်ကျွန်တော်မြစ်တုံနဲ့ပတ်သက်ပြီးဆိုတော့ကျွန်တော်နားလည်တာဆိုလို့ရှိရင်ကျွန်တော်တရုတ်နိုင်ငံအနေနဲ့ကဂုံတိတ်ခါအနေနဲ့ဆိုသူတို့ရဲ့ထုတ်ထားပြီးသားအနေထားမှာသူတို့ရဲ့ဂုံတိတ်ခါအနေနဲ့သူတို့ရဲ့နောက်တစ်ခါဩဇာညောင်းမှုကိုလည်းဆန့်တက်တာလည်းပါတာပေါ့နော်ဆိုတော့ဟိုထပ်ပြီးဖြားပေးလာတဲ့အမျိုးအញ្ញမ်းရှိချင်းနည်းနည်းတွေ့ရတယ်ပို့ပြီးတော့ ရှိပိုပြီးသိတာလားတက်ကပါဆိုတော့တောင်ဆန်းစီကဒီနိုင်ငံသားချင်းနှိမ့်နှုံးမှုကိုလိုလားတယ်ဆိုတော့အဲ့လိုစာချုပ်တွေချက်လိုက်လို့နိုင်ငံသားချင်းနှိမ့်နှုံးမှုတွေတန့်သွားမှာစိတ်ပြတ်သွားမှာဆိုရင်လည်းဆိုတဲ့အချက်ကိုတို့ကဟိုအားတာချက်လိုမျိုးကောက်ကင်ပြီးတော့ကျွန်တော်တို့အဲ့ဒါကိုអော်ပြီးတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီဇင်ဘာမှာကျွန်တော်တို့ဒီကချင်ဒေသကိုသွားပြီးတော့ဟိုတရုတ်တန်ရုံကလည်းတွားရောက်နေပတ်ပြီးတဲ့နောက်မှာထုတ်ပြန်တဲ့ကျွန်တော်တို့ကြေညာချက်မှလည်းပေါ်ပြရတယ်ဆိုတော့အနေအထားကတော့တို့ကအသာစီးရနေပြီးတော့ကစားမယ်ဆိုတဲ့အနေအထားရှိတယ်ထို့တော်လည်းပဲနေပြည်တော်ကတော့ကျွန်တော်တို့ပြည်သူလူထုပေါ်တော့ဒီကျွန်တော်တို့ကချင်ဒေသမှာလည်းမဟုတ်ဘူးမြစ်ဆုံရှိတဲ့ကချင်ဒေသမှာလည်းမဟုတ်ဘူးဒီနေ့အောက်ဘက်တကြောလုံးမှာရှိတဲ့ကျွန်တော်တို့ပြည်သူလူထုအားလုံးတနိုင်ငံလုံးမှာရှိတဲ့အားလုံးကတော့ကျွန်တော်တို့ဒါဟိုအင်အားသုံးပြီးအနိုင်ကျင့်ခံရတယ်လို့ခန့်စားရတယ်ဆိုတော့အဲ့ဒီအနေအထားမှာရှိပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ဟိုတခုရှိတာဒီတရုတ်နိုင်ငံအနေနဲ့ဒီသူ့ရဲ့စီးပွားရေးမဟာဗျူဟာရေးမှာပါနေတဲ့ဒီမြန်မာနိုင်ငံမှာသူ့ရဲ့ဒီလက်ရှိလုပ်နေရတဲ့ရောဒီနောက်မှာလုပ်ဖို့ရှိနေတဲ့လုပ်ငန်းတွေမှာဟိုစန့်ကျင်တာမျိုးတွေနောက်ထပ်ကြိုးဝမှာကိုစိုးရင်လို့အလျှော်မပေးချင်တာမျိုးရောဖြစ်နိုင်လားဒီကျိုးကအဲ့လိုစဉ်းစားချက်တွေလည်းရှိပါတယ်တရုတ်နိုင်ငံအနေနဲ့ဟိုဒါက President တက်ပေါ့နော်ဒီကိစ္စမှာသူ့ဘက်ကအလျှော်ပေးလိုက်ရတယ်ဆိုရင်နောက်တခြားလိုဟိုအငင်းပွားစရာဖြစ်နေတဲ့စီမံကိန်းတွေဘာတွေမှာကန့်ကွက်တာတွေဘာတွေပို့ပြီးတော့အားကောင်းလာမှာကိုစိုးရင်တဲ့သဘောမျိုးနဲ့ဒါကိုသူကလည်းဟိုအလျှော်မပေးချင်တဲ့သဘောမျိုးများဖြစ်နေလားကိုဒီရသူရ
ဟုတ်ကဲ့ဒါတော့လေဟိုဟိုတို့လိုဟိုဘယ်လိုခေါ်မလဲကျွန်တော်တကယ်ပါဖူးပေါ့နော်အမှန်တမ်းကဩဇာအာဏာရောကျွန်တော်အင်အားကြီးမားတဲ့နိုင်ငံတစ်မျိုးနိုင်ငံဒီလိုမျိုးနိုင်ငံကြီးလိုဟာမျိုးကတော့ပို့ပြီးတော့ကျွန်တော်တို့ဒီလိုသဘောထားမျိုးပို့ရှိတာပေါ့ဗျာဟိုနောက်ကျင်သွားအောင်ဘာလို့လဲကျွန်တော်တို့ဒီချင်းနီစီမံကိန်းမှာလည်းတပ်တနာရှိခဲ့တယ်လို့ကျွန်တော်တို့ဒီမြေဆုံမှာလည်းဒီလိုမျိုးဟိုတို့ဟိုပေါ့နော်ကျွန်တော်တို့လည်းကြားပါတယ်လားဒီနိုင်ငံကြီးရဥဒေသိလက်ထက်မှာဒါကိုရလိုက်ပြီးတော့ဟလာကျွန်တော်တို့ဒီချင်းကျွန်တော်တို့ဒီရေးလိုက်တာပေါ့ဗျာတို့ဒီဒီလုပ်ငန်းကိုကျွန်တော်တို့ဒီမြစ်ဆုံစီမံကိန်းကိုဟလာဟိုအတုံးပြုပြီးတော့အတုံးချပြီးနိုင်ငံရေးအတွက်သူ့နိုင်ငံရေးအတွက်အတုံးချသွားတယ်လို့တို့တွေခံစားသူ့ခံစားချက်မကောင်းဘူးပေါ့နော်ဒီဒီဒီလိုမျိုးဒီတို့ရဲ့ရေးလိုက်တာမှုရေးတာစီမံကိန်းတွေပေါ်မှာလည်းလွတ်သက်တယ်လို့ရပ်ဆိုင်ပြီးတော့နိုင်ငံရေးအမြတ်ထုတ်တာကိုတို့အဲဟိုမကြည့်တတ်ဘူးပေါ့ဗျာဒါကြောင့်မို့လို့တောက်တော်တာမျိုးတွေပေါ်မှာဒီမှာဆက်ပြီးမဖြစ်အောင်ဟလာတို့ဘက်ကလည်းဒီကိစ္စကိုတင်းထားတယ်ဆိုတာဒါဖြစ်နေတာပေါ့နော်ဟိုဆိုတော့လည်းပဲဟိုဒီကိစ္စမှာကျွန်တော်အမြင်ပြောရရင်တော့ဟိုနှစ်ဖက်ညှိနှိုင်းပြီးတော့ပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်ဒီစာချုပ်တွေချုပ်ခဲ့တာဥဒေသိနဲ့တက်ပါလဲမဟုတ်ဘူး။ကိုဘက်ကကျွန်တော်တို့ဖြစ်ဆိုရပေါ့နော်။ကျွန်တော်တို့တရားဝင်ကျွန်တော်တို့ဒီလူတို့ကရွေးကောက်တင်တော့ထားချက်မရှိတဲ့အစိုးရတရားရဲ့အောက်ပါချုပ်ထားတဲ့ဟာဟိုစာချုပ်တစ်ခုဖြစ်တဲ့အတွက်ပေါ့လို့အများကြီးကျွန်တော်တို့စွန့်စားမှုကြီးမားတဲ့အချိန်မှာချုပ်ထားတာဗျ။ဆိုတော့ဒါကဟိုဟိုထိခိုက်နိုင်တယ်ဒါကိုတရုတ်နိုင်ငံလက်ခံပြီးတော့ကျွန်တော်တို့ညှိနှိုင်းတဲ့နည်းနဲ့သူတို့ရဲ့နောက်ကိုဒီလိုမျိုးဖြစ်ဖြစ်ခြင်းမျိုးဆိုရဟာကိုအဖြစ်ရှာတဲ့တာပေါ့နော်
ဟုတ်ကဲ့ပါဆိုတော့ကျွန်တော်ဦးစီးရဲ့သူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ကျွန်တော်အရင်ဆုံးတစ်ချက်အနေနဲ့ကတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ပေါ့လေမြန်မာလူလူမြန်မာဆိုးရွားနဲ့ဒီတရုတ်နိုင်ငံတို့ကြားမှာအမြင်သဘောထားဘလောက်ထိကွာနေလဲတလဲဆိုတာကိုအရင်ဆွေးနွေးစေချင်ပါတယ်အခုကျွန်တော်ကြားသိရတော့ဆိုလို့ရှိရင်တော့ဒီစီမံကိန်းကိုဒီဒေသခံကချင်တိုင်းသားတွေမှလာမကပေါ့နော်မြန်မာနိုင်ငံသားတွေကြားထဲမှာလဲဟိုလက်မခံချင်တဲ့သဘောထားတွေကျွန်တော်ကြေကြေလောင်ကြားနေရတာရှိပါတယ်ဒီမြန်မာဆိုးရွားကတော့ဒီစီမံကိန်းကိုအရွယ်စားလျှော့ချတာဒါမှမဟုတ်လဲနေရာပြောင်းတာဒါမှမဟုတ်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုနဲ့အစားပြန်ပေးတာစသဖြင့်ပေါ့လေဖြစ်နိုင်ရရှိတဲ့နည်းလမ်းတွေစဉ်းစားနေတယ်ဆိုပြီးတော့ပြောထားတာလည်းရှိပါတယ်ဟိုတရုတ်ဆိုးရဘက်ကတော့ဒီဆန့်ကျင်တယ်ဆိုတာဒီမြန်မာလူထုတရက်လုံးကသဘောထားမဟုတ်ဘူးဆိုတဲ့သဘောထားမျိုးနောက်ပြီးတော့စီမံကိန်းကတကယ်လုံးမယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်ဆိုတဲ့သဘောထားမျိုးတွေတို့ကဇောင်းပေးပြီးပြောနေတယ်ဆိုတော့ဒီမြန်မာလူထုနဲ့ဒီဆိုးရနဲ့တရုတ်နိုင်ငံကြားမှာဟိုကိုဒီစီမံကိန်းနဲ့ပတ်သက်လို့အမြင်တွေကဘလောက်တော့ကွာနေတယ်လို့နားလည်ထားလဲခင်ဗျ
အဲ့တော့တရုတ်ကတော့ဟိုဒီစီမံကိန်းကဒါစကျင်တာကျွန်တော်တို့သိကြတယ်ပေါ့နော်ဒါပေမဲ့ဘလို့ပုံတိုင်းစကျင်လဲအဲ့ဒါတော့သူတို့ကတော့မပြောဘူးသူကတော့ကျွန်တော်နားလေတာတော့သူအဖြူမဲတစ်ခုခုပြောစေချင်တယ်ပေါ့လေဆိုတော့တရုတ်တမတ်ကပြောရမှာကျွန်တော်ဖတ်လိုက်တာတစ်ခုကတော့သူကဘာလဲဆိုတော့ဒါမြန်မာပြည်ရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်ဖို့ရယ်နောက်တစ်ခုကတော့ဟိုတရုတ်မြန်မာစီးပွားရေးစာတော်မှာပေါ့ဗျာအဲ့ထက်မှာစီမံကိန်းကြီးပါတဲ့ခါကျတော့စွန့်ရင်တော့ရတဲ့ဟာလေအများကြီးပါလာတော့ဆိုတော့သူကတော့ပြန်စတင်တဲ့သဘောပေါ့ဆိုတော့ဟိုသူ့ဘက်ကဟိုစကျင်တာတည်ကြတယ်ဒါပေမဲ့ဘလို့ရွယ်စားဘလို့ပုံစံမျိုးအရင်ပုံစံမျိုးလုပ်ချင်လာမတဲခွဲဘူးပေါ့နော်ညီမဆိုးရကတော့ဟိုနောက်ဆုံးဦးတောင်းဆုံးပြန်ပြောတဲ့ဟာပေါ့ဒီဒါကတော့နောက်ဆုံးဟိုတာဝန်ရှိဆုံးပုဂ္ဂိုလ်ရဲ့တယောက်လည်းဖြစ်တယ်နောက်ပြီးတော့ဟိုလက်ရှိအခြေအနေကိုလည်းသိတယ်ဂျင်းနီနှုတ်နယ်ဝန်ကြီးပြောတာဆိုတော့သူ့ဟာကတော့အမှန်ဆုံးထင်ရတယ်သူကတော့ဘာပြောလဲဆိုတဲ့ခါကျတော့ဟိုခုနကပြောခဲ့တဲ့အတိုင်းပဲဟိုရွှေ့ရင်ရွှေ့မယ်ဒါမှမဟုတ်ရွယ်စားသိရင်သိမယ်ဆိုတော့နကူပုံစံအတိုင်းအခုလက်ရှိချုပ်ထားတဲ့အတိုင်းတော့သူကမလုပ်ချင်တဲ့သဘောတော့တော့ဖြစ်နေတယ်ပေါ့အဲ့ဒီမှာကျတော့အဲ့ဒါကိုမြန်မာဘက်ကအဲ့လိုသဘောထားရှိတဲ့ဟာကိုပြုတ်ဘက်ကခံရင်လက်ခံရင်တော့အဆင်ပြေမှာပဲလေကျွန်တော်မြင်တော့ပြီးလို့မရစရာတော့အကြောင်းမရှိဘူးပေါ့နော်ဒါကဟို
နှစ်ဖက်ဆရာကလည်းဘာလို့လဲရံဖြစ်နေတယ်ဆိုရတာမဟုတ်ဘူး။နောက်ထပ်လှုပ်ဆရာလှုပ်ဆရာလည်းခုနကကြောက်ကြည့်လို့ဟာမျိုးပေါ့နော်။တခြားရံမျိုးတွေအများကြီးရှိသေးတယ်။ဆက်ဘက်ကထောက်ဆရာရှိတဲ့ခါကျတော့ခုနဟာလေးပဲအဲ့နှစ်ခုဆိုရနှစ်ခုထိတ်တိုက်တွေ့ပြီးတော့ဒါညှိလိုက်မယ်ဆိုရင်တော့အဆင်ပြေသွားမယ်ပေါ့။မြန်မာပြည်ဘက်ကတော့ဘာလို့လိုလဲဆိုကိုယ့်ဘက်ကဘာလို့ချင်တာလဲ။အဲ့ဒါတော့ပြတ်ဖို့လိုတယ်ကကျွန်တော်မြင်တာလေ။
ဟုတ်ကဲ့ပါဆိုတော့ကျွန်တော်တခုရှိတာဒီတရုတ်နိုင်ငံအနေနဲ့သူဒီစီးပွားရေးမဟာဗျူဟာတွေချထားတဲ့အထက်မှာဒီမြန်မာနိုင်ငံငါလည်းတစ်စိတ်ပိုင်းပါနေတာဆိုတော့သူဒီလက်ရှိနောက်ဆုံးမြန်မာနိုင်ငံထဲမှာလည်းစီးပွားရေးလုပ်ငန်းတွေရရှိနေတဲ့နောက်လုပ်ဖို့စီမံကိန်းတွေလည်းရှိနေတဲ့အချိန်မျိုးမှာဒီလိုမျိုးမြစ်ဆုံကိစ္စမှာသူ့ဘက်ကဟိုတစုံတရာရှော့ပေးရတယ်ဆိုရင်နောက်မှဒါမျိုးတွေဖြစ်လာမှာကိုစိုးရင်ချက်တွေကြောင့်သူကအလျှော့မပေးခြင်းတဲ့သဘောမျိုးလားအဲ့လိုမျိုးစဉ်းစားမယ်ဆိုရင်တော့ရနိုင်လား
ကျွန်တော်မြင်တော့ရှော့ပေးရတယ်ပါညာဆိုတာတော့နှစ်ဖက်ဒီရှိကျိုးစည်းဝါကြည့်တယ်ဆိုရင်တော့ဒါကတော့ပြည်လည်မှာပဲလေပေါ့လဲဆိုတော့နိုင်ငံပြောင်းပြေးသွားလို့လည်းမရဘူးဒီဥက္ကဋ္ဌကလည်းမြန်မာပြည်ကလိုချင်တာရှိတယ်မြန်မာလည်းဒီဥက္ကဋ္ဌလိုချင်တာရှိတယ်ဆိုတော့ပြီးတဲ့ခါကျတော့အခုရက်ထိကိုဘာပြောပြောခုနှစ်နှစ်လောက်ဒါကတော့2017ကတည်းကဆိုစောင့်လာခဲ့ပြီဆိုတော့ဟိုနောက်ထပ်နည်းနည်းလေးကြောင်းလိုက်လဲကျွန်တော်အမြင်တော့အများကြီးတော့မနစ်နာနိုင်ဘူးလို့ထင်တယ်ကျွန်တော်ထင်တော့အဖြူမဲအဖြေပြည်ချင်တာပဲလေဦးသိန်းစိန်လက်ထက်ကလည်းဖြူမဲကဒါနှစ်ကုန်ဒီနောက်ထပ်နည်းနည်းဒီကျွန်တော်ရွှေ့လိုက်တယ် sorryဒီနေ့သူတက်တန်းကုန်ဒီကျွန်တော်ရွှေ့လိုက်တယ်အခုလဲရွှေ့ရင်ရွှေ့မလားမရွှေ့ဘဲနဲ့ခုနကပြောရတာပေါ့လေဒီနောက်ထပ် option တစ်ခုပေါ့ရွှေ့စရာတစ်ခုကိုယ့်ဘက်ကသွားမလားအဲ့လိုမျိုးပဲကျွန်တော်အမြင်တော့သုံးဖြတ်လိုက်ဖို့လိုတယ်နှုတ်ဆိုရင်ဒါကြီးကနှစ်ဖက်ဂျာထဲမှာစူးလို့ဖြစ်နေတယ်ဗျာစူးကတော့ကျွန်တော်အမြင်တော့ထွင်ပြစ်မှဖြစ်မယ်ဗျာထွင်မယ်ဆိုရင်လည်းဒီဒေါ်ဆန်းစုကြည်လိုမျိုးအခုဒါပြည်သူလူထောက်ခံမှုရထားတဲ့ဒီမျိုးကလုံးပါပဲဒါပြည်သူတွေကကျေနပ်မယ်ပေါ့နော်ကျွန်တော်အမြင်တော့ဆွေလိုက်ရလေအရန်ကြီးတော့ပြဿနာမတက်တော့ဘူးခုနကလိုကိုလူကျင်တာပါလေဒါတော့ပြည့်ပြည့်စုံစုံစဉ်းစားဖို့လိုရပေါ့နော်ကိုဘက်ဆိုင်ကိုလည်းကြည့်ဖို့လိုရမယ်အဓိကတော့ကိုလူကျင်တာပါလေဒါကြည့်ဖို့လိုရဗျအဲ့ဒါနဲ့ချလိုက်ရင်တော့ကျွန်တော်မြင်တော့စင်ကြီးမဲ့ထင်တယ်ဟိုဘက်ကလည်းလက်ခံနိုင်ပါပဲနော်
โอเคสรุปโหดีดิบัดแท้มาเว้ยพอเลยแท้ๆสันๆดีตยุคคอมมิวนิสต์ปาร์ตี้อ่ะพอ Global Times ทะเลนซ่ามาแล้วตบราอเมนซ้อมมาทุกคู่เราတွေ့ရပါတယ်ဟိုသူซ้อมมาရေဝီอ่ะပြောမယ်ဆိုရင်တော့ဒီမြစ်ဆန်စီမံကိန်းကိုလှုပ်တင်နေဆိုတာကိုဇောင်းပေးထားတာပါဟိုသူแท้มาထောက်ပြထားတာချို့ကတော့2017မှာဒီရေရွာရေရလေးစစီမံကိန်းကိုတယုတ်ကူညီနဲ့တိဆောက်ခဲ့လို့ရန်ကုန်မီးပေးနိုင်ခဲ့တယ်ပေါ့လေဆိုတော့အခုမြစ်ဆုံဆိုရင်လည်းဒီလိုပဲအချိုးရှိနိုင်တဲ့ကိစ္စတွေရှိတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီလိုပေါ့လေဒေသခံတွေထိခိုက်နေတဲ့ပတ်ဝန်းကျင်ထိခိုက်တာတွေရှိမယ်ဆိုပြီးကန့်ကွက်တာတွေရှိပေမဲ့လည်းတကယ်တမ်းဒီလိုပေါ့လေအချိုးခံစားရတဲ့အပိုင်းတွေရောတကယ်ပဲရှိနိုင်သလားကိုစရေသူပဲဆွေးနွေးပြပါဦးခင်ဗျာ
အဲသူကအချိုးကတော့ရှိမှာပေါ့လေဘယ်လုပ်ငန်းမဆိုကိုအချိုးမရှိရင်တော့ဒီစီမံကိန်းကြီးကစကြရကိုကဘာမှမကောင်းဘူးဆိုရင်တော့စပြစ်မှာတော့မဟုတ်ဘူးဒါပေမဲ့အချိုးမြတ်ကဘလောက်များနေလဲပေါ့နော်ဥမာ50 50လား40ဟော50 60လားဘယ်ဘက်ကတာနေလဲပေါ့နော်ပြီးရင်ခုနကလိုမျိုးစူးချိုးတွေဆိုရင်လဲကိုကရှောင်တိန်နိုင်မလားအဲ့ဒါမျိုးတော့တွက်ဖို့တော့လိုတာပေါ့ဟိုရုပ်ဘက်ကဒါမျိုးတွေဟိုသူများတွေမစိုက်ထုတ်နိုင်တဲ့အချိန်မှာသူကဝင်ပြီးစိုက်ထုတ်ပေးတာအဲဝင်ပြီးတော့ခုနကလိုမျိုးပေါ့လေဂျင်းနီနှုတ်နိုင်ကြတာဒါတွေကတော့ဟိုကျွန်တော်တို့ကြိုဆိုရမှာပဲဒါပေမဲ့ဟိုကိုနိုင်ငံရဲ့အကျိုးစီးပွားပေါ့လေပြီးတော့ခုနကလိုမျိုးဒါလွန်ခဲ့တဲ့10နှစ်လောက်ကဒါချုပ်ထားတဲ့ဟာဖြစ်နေတဲ့ခါကျတော့လက်ရှိချိန်နဲ့ကမကိုက်တော့ဘူးဆိုရင်ဒါလုံးလုံးဖြတ်ဖို့လဲဒါဒီဘက်ဆိုရပြောတာလည်းမဟုတ်ဘူးရွှေရင်ရွှေမယ်ဒါမှမဟုတ်ရွယ်စားတည်ရင်တည်မယ်ဒါမှမဟုတ်လဲတခြားစီမံကိန်းနဲ့လဲလို့လဲရနိုင်တယ်ဆိုတော့ခုနကဒီလက်ရှိကုမ္ပဏီကကျတော့လဲတရုတ်နိုင်ငံပိုင်းလိုဟာမျိုးပဲပေါ့နော်ခုနကလိုမျိုးဒါနိုင်ငံရင်းနဲ့လဲစဉ်းစားလို့ရတဲ့ကုမ္ပဏီကလည်းဖြစ်နေတဲ့ခါကျတော့သူကတော့လက်ရှိမှာထားတော့ဒေါ်လာ1 billion လောက်စိုက်ထားရတယ်ဆိုရင်ဒါကဒီမှန်ကြီးနဲ့လဲပေးမယ်ဒါမှမဟုတ်နေရာပြောင်းလိုက်တယ်ဆိုရင်တော့ကျွန်တော်မြင်တော့အတင်ပြေသွားနိုင်တယ်ဒါဟုတ်ပဲတရုတ် Global Times ဆိုတာလဲတွေ့ရအဘောကလဲတွုံးတဲ့သဘောပါပဲပေါ့နော်ကျွန်တော်မြင်တော့ပေါင်းစန်းစုကြည်ဟိုကစကားတောင်သူကဘာပြောပြောကြီးညွှန်းထားလိုက်ပြီးတယ်ဒါမြန်မာပြည်နာမည်ပြတ်မယ်ပါညာ
ဟုတ်တယ်โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်ပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ညီမကြီးနာမည်ပြတ်မယ်ဆိုတာကလောက်သွားတာအရှက်အစအစိုးရတွေလောက်သွားတယ်ဒီတိုင်းပြည်တဲ့ဘာအချိုးမြက်ရှိမလဲသူတို့သူတို့မစင်းတာသူတို့အချိုးမျက်ရှိမြောက်သူတို့လောက်သွားတယ်အခုမဟာဒီကြည့်တယ်သူတို့တည့်ရထားလောက်မှပြောတယ်ဟောမလောက်ဘူးလို့ညင်းထုတ်လိုက်တော့တရုတ်ကချက်ချင်းမတဝက်ရှော့ပြီးမှပြောတယ်ကိုပြည်တယ်ကိုလူမျိုးတယ်ဘာတိုးတက်မှုရှိမလဲဆိုတာဒါအစိုးရစဉ်းစားရမယ်ဒီဟောတရုတ်အစိုးရဆိုတာခင်ဗျားတို့နေသမှကြည့်တယ်သူတို့ဟာလူတွေကိုဘလို့ဆက်ပြီးဘလို့ဒုက္ခပေးနေတယ်ပစ္စည်းတွေရောက်တော့လဲပစ္စည်းတွေကိုခဏပိတ်စေဟောလို့ဆက်ဒီလိုဆက်ဒါနိုင်ငံတကာဟိုပ ိတ်ထားတော့သူတို့တူးလဲဝယ်ရတယ်သူတို့တူးလဲလောက်ရတယ်ဆိုပြီးတော့သူတို့ကပိတ်ထားတာလေဟိုနိုင်ငံတကာနဲ့ဆက်ဆံကြည့်မယ်ဆိုတော့အများကြီးရလာမှာဟာနောက်တစ်ခုကသူကဟိုနိုင်ငံတကာဝင်လို့မရအောင်တခြားဒီအဖွဲ့အစည်းတွေလည်းသူကပံပံပိုးနေကြလဲရှိတယ်လေဟိုဟုတ်ကဲ့
โอเคครับโอเคครูตําออสวนเนี่ยเจซุบานาวตูก็เราเจอท้ายနိုင်ငံကကိုတီးလဲမှုပါကိုတီးလဲမှုတဘောတာလဲဆွနွေးတာပဲဖြစ်ဖြစ်မင်းမျက်ညင်တာပဲဖြစ်ဖြစ်ဆွနွေးမင်းမျက်နိုင်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီမြေစုံကြီးကတာကိုเนาะကန့်ကွက်ခဲ့ပါတယ်เนาะဦးသိန်းစင်အစိုးရတက်လာကြတော့ကသူတို့ရဲ့ဦးသိန်းစင်ကเนาะသူကအဲ့မြေစုံကြီးကတာကိုเนาะချက်သိမ်းပါတယ်လို့သူပြောခဲ့တယ်ကျန်တာပါတယ်လို့ပြောခဲ့တယ်အဲ့ဒါဦးသိန်းစင်အစိုးရကျွန်တော်ကြည့်ကြည့်ခဲ့တယ်ခင်ဗျာဒါပေမဲ့เนาะပြည်သူအတိမပြေမနဲ့လှုပ်ခဲ့တဲ့မြေဆောင်ရေကတာစစ်ဆိုရဖွဲ့စည်းရဖြစ်ပါတယ်အဲ့ဒါကိုတော့ယော်ပြရမယ်ဆိုထွက်လုံးမဲယော်ပြတင်ပါတယ်ခင်ဗျာနောက်ပြီးတော့เนาะကျွန်တော်တို့ပြည်သူတွေကိုအတိမပြေမနဲ့သူတို့လက်ဝါချင်းရိုက်ခဲ့တဲ့အဖွဲ့အစည်းတွေကိုเนาะအပြစ်ပေးဖို့လည်းလိုအပ်ပါတယ်เนาะနောက်တစ်ခုကျွန်တော်ပြောချင်တာကျွန်တော်ပြည်သူတိပိထမှာလှုပ်ခဲ့တယ်ခင်ဗျာစီရအဲ့ဒါကိုเนาะတင်ပြခဲ့တဲ့အဖွဲ့အစည်းတွေကအမတားမှကွာဟတ်နေပါတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့เนาะအဲ့ဒီဖြစ်နေတဲ့ကိစ္စအဲ့ဒီလို့เนาะဖေးပြခန္ဓာမှာလူဦးရေကเนาะ3000 4000မှာအဲ့ဒီကျွန်တော်တို့အဲ့အနောက်ခြမ်းကရှိနေပါတယ်เนาะအရှိတောင်မြောက်အခြမ်းက2000ဒီကျွန်တော်တို့ခတ်မှန်ပါတယ်เนาะအားလုံးဆိုရင်ကျွန်တော်ပြည်ပြည်သူတွေဘလောက်เนาะညီညွတ်တယ်ဆိုတာเนาะကျွန်တော်ပြည်သူတွေပွဲကြည့်ပြတ်เนาะကျင်းဝဲတဲ့အားလုံးဆိုရင်2000ကျော်မှာရှိပါတယ်လို့ကျွန်တော်အနေနဲ့ကျွန်တော်တင်ယူရဲ့စီလုံးညီညွတ်မှုကျွန်တော်တင်ပြလိုပါတယ်ခင်ဗျ
ဟုတ်ကဲ့ကိုတီးလက်မှုဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပေးပို့ပြီးတော့ဆွေးနွေးထားတဲ့ချို့လည်းရှိပါသေးတယ်ဟိုတချို့ Facebook ကစာရီမဆုမုံအရင်ဖတ်ပြပေးပါခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဦးတင်ထွန်းဆိုတဲ့ Facebook အကောင့်ကတခြားစီမံကိန်းတွေနဲ့အစားထိုးလိုက်ပါလို့ရေးထားပါတယ်ဒီဇင်မာချစ်သူဆိုတဲ့အကောင့်ကတော့ဟုတ်ကဲ့ပါလူရင်းကိုပြောရလို့ရှင်တော့မြေဆုံကိုသဘောမတူပါဘူးတဲ့တို့တော့နှစ်နိုင်ငံဆက်ဆံရေးအရာတခြားနေရာတွေမှာတခြားစီမံကိန်းတွေကိုအစားထိုးပေးမယ်ဆိုပါကစဉ်းစားသင့်ပါတယ်လို့ရေးထားပါတယ်မိုးလွင်အောင်ဆိုတဲ့အကောင့်ကတော့အေယာဝရီကိုလဲပြီးအညစ်မခံနိုင်သလိုရင်ဝနဲ့ဘိုက်ကိုလည်းဓာတ်ထိုးမခံနိုင်ပါဘူးတဲ့ခြေကိုလည်းအဖြတ်ခံဖို့ NNDA မလုပ်ပါနဲ့ဆိုပြီးရေးထားပါတယ်အောင်ပဒန်းဆိုတဲ့ Facebook အကောင့်ကတော့မြစ်စုံရေကားတာပဲလှုပ်လှုပ်ကြောက်ဖြူရင်းနဲ့စိတ်ကန်းကိုပဲလှုပ်လှုပ်လှုပ်လှုပ်မလှုပ်လှုပ်ပြည်သူတွေကတော့ဒုံရင်းကဒုံရင်းပါပဲတဲ့တက်လူဆိုတဲ့ Facebook အကောင့်ကတော့မြစ်စုံကိုတော့မပေးလိုက်ပါနဲ့ခင်ဗျာတဲ့အေယာဝရီဒုက္ခရောက်သွားပါလိမ့်မယ်တဲ့ပလဲမောင်ဆိုတဲ့အကောင့်ကတော့ဘိတ်တနိုးဥပမာကိုပေးလို့ရပါတယ်တဲ့တရုတ်ကြီးကစီတီးလိုက်တာနဲ့ရေအောက်ရောက်ပြီးတော့ဒုက္ခတွေရောက်များကုန်ပါပါတဲ့တေဆုံးနှစ်နာဆုံးရှုံးမှုတွေကလည်းဘရာဇီးမှာဆယ်ကျိုးပေါက်တာထက်ကိုအစရထောင်မကမြန်မာနိုင်ငံမှာကံကြမ္မာဆိုးကြီးတောင်ဖြစ်ပေါ်စေမှာဖြစ်တဲ့အတွက်မြေဆုံစီမံကိန်းကိုဘလို့နီးနဲ့မှလက်ခံလို့မရနိုင်ပါဘူးဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟိုကျေးဇူးပါစာရည်ထဲမှာလည်းဒီအများစုကတော့ဒီစီမံကိန်းကိုလက်မခံညင်ရတဲ့သဘောထားတွေကိုတွေ့နေပါတယ်ဆိုတော့ကိုတီယာသွေးရဲ့ဒီစီမံကိန်းကိုတကယ်လို့များလက်ခံလိုက်မယ်ဆိုရင်ရောကျွန်တော်ဒီအစိုးရအပေါ်မှာအခုလိုစန့်ကျင်တဲ့လူတွေအများကြီးတော့နိုင်ငံရေးအရာထောက်ခံမှုတွေမှာထိခိုက်မှုတွေမကြုံနိုင်ဘူးလားသူတစ်ပြင်းကတော့ကျွန်တော်တို့ဒီနောက်ကျရင်ရွေးကောက်ပွဲကျင်းပဖို့ကလည်းနှစ်နှစ်တောင်မလိုတော့ဘူးဆိုတော့အခုလိုအချိန်မျိုးမှာဒီအကြောင်းမျိုးမျိုးကြောင့်ပေါ့လေတရုတ်နိုင်ငံကသာလိုက်လောလိုက်ရမယ်ဆိုရင်အစိုးရအနေနဲ့နိုင်ငံရေးအရာဘလို့အကျိုးဆက်တွေကြုံရနိုင်လဲ
အာကျောင်းနိုင်ငံပေါ်ပြကြတာပေါ့ဗျာဥတိန်စိန်အစိုးရလိုမျိုးဟလာဟိုကျွန်တော်တို့ဒီအဲဟိုတန်ခိုင်ဆုံးအစိုးရပေါ့နော်ကျွန်တော်တို့ဒီဟိုမဲကျွန်တော်တို့ဒီ2000တခေရွေးကောက်ပွဲမှာဟလာဟိုဟိုအမျိုးဝန်ထုတ်ချက်ကြီးအများကြီးနဲ့ဟလာကျွန်တော်တို့ဖြစ်ပေါ်လာပေါ်ပေါက်လာတဲ့ဟလာကျွန်တော်တို့ဟိုစစ်ဘုတ်ကြီးတွေကျွန်တော်တို့ခေါင်းဆောင်တဲ့အစိုးရတည့်ရတော်မှာကျွန်တော်တို့ဒီပြစ်ဆုံးကိုချက်လိုက်ခဲ့တဲ့အတွက်အပတ်ဒီအများကြီးရသွားတယ်ဗျာမပြောလို့ပဲဒီလူတွေထောက်ခံမှုအပတ်ပေးလိုက်တဲ့ဟာတွေဆိုတော့သူတော်တော်လေးဟိုအသိကျုပ်ပြီးအဲ့ဒီတစ်ချက်တည်းနဲ့သူယူသွားတယ်ပေါ့နော်ဆိုတော့ဟိုဒီမှာဆိုလို့ရှိရင်မြစ်ဆုံကဗျဟိုအခုမှပါဝင်နိုင်ငံရေးအရစူးဝင်နေတဲ့အချက်တွေအများကြီးရှိရဗျဟိုကျွန်တော်တို့ဒီခုဒီပြောနေကြတဲ့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာကျွန်တော်တို့ဒီဆက်ရောက်မှုတွေရှိတယ်လို့နိုင်ငံရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီတရုတ်နိုင်ငံဖြစ်နေတာကကျွန်တော်တို့ဘာသာနိုင်ငံကြီးမှာတရုတ်နိုင်ငံဖြစ်နေတာကဒီတစ်ဖက်ကလုပ်ချင်တယ်ဆိုတော့တရုတ်နိုင်ငံဖြစ်နေတာကသက်တနာတစ်ခုရှိတယ်အဲ့တော့သူတို့ကိုရပ်ထားလိုက်တဲ့အတွက်ကြောင့်ဘို့လို့ကျွန်တော်တို့ဥပဒေစီအမှတ်ရသူတို့ကိုလုတ်ခွင့်ပေးလိုက်ကြရင်လည်းနိုင်ငံရေးအရာကျွန်တော်တို့ဟိုဒီလူကဟိုညိုညင်တဲ့ဟာကလည်းပထမဆုံးစပြီးခံစားရပါဗျာအဲ့တော့လက်ရစ်တွေထွက်လာဖို့ဆိုတာကလည်းတက်ကြီးကြီးဒီအစိုးရလက်ထက်မှာမထွက်လာနိုင်ဘူးဆောက်လို့ရပဲပြန်ဆောက်မှာဖြစ်တဲ့အတွက်လူတွေကပေးလိုက်ရတယ်ညင်ပြီးတော့ပြန်ရတဲ့ဟာကိုမမြင်နိုင်ပြန်ပြီးတော့ကျွန်တော်တို့လက်ရှိမကြုံရသေးတဲ့အခိုက်အတန့်ဒီနှစ်ကိုဖြတ်တန်းနေချိန်မှာအစိုးရကျွန်တော်နိုင်ငံရေးဖြစ်ရတယ်တော့ဆော့ ခံရမှာဖြစ်တယ်နောက်တစ်ချက်ကကျွန်တော်တို့လူလူတွေရတယ်ပြီးဒီကိစ္စနဲ့ပတ်သက်ပြီးတောက်လျှောက်ဆန့်ကျင်တယ်ဆိုတော့ဆန့်ကျင်ရတဲ့ပတ်သက်ဆန့်ကျင်နေတဲ့ကြားဒါကိုသွတ်လုပ်မယ်ဆိုရင်ကျွန်တော်တို့၆ဆုံးမှာကျွန်တော်တို့ဖြစ်ခဲ့တဲ့တာရကရှိတဲ့ကိုကျုပ်ဟလာကျွန်တော်တို့ဒီကြားဆိုပြီးနာမည်ပေးတဲ့ကိစ္စမှာကျွန်တော်တို့အဲ့ဒါဖြစ်ပြီးနောက်ဆက်ပြီးကျွန်တော်၆ဆုံးမှာရှုံးတယ်ဒါတော့ကိုကျုပ်ကြီးရဲ့ကိစ္စတွေဖြစ်ဆိုတော့ဒီလိုဒီပြည့်ကိစ္စတွေမှာလူလူရဲ့အဓိကခံစားချက်ကဒေသခံတွေပေါ့နော်သက်ဆိုင်ရာလူတွေရဲ့ခံစားချက်ကဘာလဲဆိုတော့အစိုးရကကျွန်တော်တို့မမိနိုင်တဲ့လုပ်တာကိုမကြိုက်တာဆိုတော့အခုလေကျွန်တော်တို့ဒီမဆုံးရတဲ့ဒီတဘောပဲအဲ့ဒီကျွန်တော်တို့ဒီမမိနိုင်ဘူးကျွန်တော်တို့မထွေးလွေးဘူးနောက်ဆက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့အရင်ကျွန်တော်တို့လုပ်ခဲ့တဲ့စာချုပ်စာချုပ်ပေါ့နော်တကယ်ဒီပြည်နိုင်ငံနဲ့လုပ်ခဲ့တဲ့မြေဆုံနဲ့ပတ်သက်တဲ့စာချုပ်စာချုပ်ခုတည်းကကျွန်တော်တို့အများပြည်သူကမသိရဘူးပို့ထိုးတာကတော့တောင်းဆိုချင်တဲ့ထက်မှာကျွန်တော်တို့ဒီကော်မရှင်ဖွဲ့ပြီးတော့ပြန်လည်သုံးသပ်တဲ့တစ်နှစ်သက်တမ်းရှိတယ်တစ်နှစ်သက်တမ်းကျော်သွားပြီအဲ့ဒီကော်မရှင်ရဲ့သုံးသပ်ချက်ကလည်းထွက်မလာဘူးဆိုတော့ဒီမြေဆုံပြဿနာကဟိုဖွဲ့ရင်ခုံရင်းနဲ့ကျွန်တော်တို့မှာအတူတူကပို့ပြီးဆိုးရိမ်စဉ်ကြီးတာအဲ့တော့အဲ့ဒီလိုမျိုးရှိနေတဲ့အချိန်မှာခါဇွတ်တွန်းပြီးတော့ကျွန်တော်တို့ဒီဟာကိုလုပ်လိုက်မယ်ဆိုလို့ရှိလို့ရှိရင်ဟလာကျွန်တော်တို့ဒီမြေဆုံဒေသတွေကိုဒီမြေတကျော်လုံးမှာရှိတဲ့လူတွေပါခံစားချက်ကြီးပါမယ်ဆိုတော့နောက်ကအဲ့လိုတွန်းလုပ်တဲ့ဇယိုက်ပေါ့နော်ဟိုအပြင်ကိုကျွန်တော်တို့အားမပါဘူးအော်မကိဘူးလောက်ပါဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့နော်ပြည်သူလူထုနားလည်အောင်အရှင်းပြပေးတယ်ပြည်သူလူထုရဲ့ဟိုပါပေါ့နော်ဟိုဒုစံတော့မသိအကျုံးပဲနဲ့ကျွန်တော်တို့လောက်လိုက်ရင်ဖြစ်ပေါ်လာတဲ့အကျိုးဆက်ကတော့အမှန်တရားကြီးပြီတော့အဲ့တော့ဒီလိုတောက်လျှောက်လို့ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့လည်းနောက်20ကျွန်တော်တို့အများကြီးထိခိုက်မှုတွေရှိတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဆရာဆေးသူရဲ့သဘောထားတော့ခင်ဗျာကျွန်တော်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်ဟိုချခြင်းအပြင်ပေါ့လေဒီနိုင်ငံရေးအရာနောက်ဆက်တွဲဘာတွေဘယ်လောက်ထိရဲကတ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲ
အဲ့ကတော့ကျွန်တော်အရာကြီးနဲ့ပတ်သက်ရင်တော့လူတွေကဟိုဖြစ်တယ်လေခံစားချက်ကသူကပြင်းတယ်ပြင်းတဲ့အခါကျတော့ဒါဟိုသိသိလက်ထက်မှာလဲဒါကျွန်တော်တို့တွေ့လိုက်ရတယ်ကောအချက်စဉ်းစားရတော့ဒီဒေါ်ဆန်းစုကြည်ကတော့ဟိုလူကြိုက်များတဲ့ခေါင်းဆောင်ဖြစ်တဲ့အခါကျတော့ဦးသိသိခစ်ကလှုပ်တလောက်တော့သူကတော့ထိကျမှာတော့ထိမယ်ဒါပေမဲ့သို့တော်လဲနည်းနည်းများတော့ဒါကတော့ရိုက်ကတ်ခံမယ်ဆိုတာသိကြတယ်ပေါ့နော်ဒါကိုလဲသူတို့ကတော့ချိန်နေပုံတော့ရရချိန်လို့လဲခုရက်ထိသုံးပြက်ဆက်ရမကြလာတာပဲနော်ဒါပေမဲ့ကောင်းအောင်ဆိုတာကတော့ဘာပြောပြောတခုတော့ဆုံးနိုင်မယ်ပေါ့နော်ဥမာရွှေ့မယ်ဆိုလဲအဲငါဟာငါတက်တန်းကုန်မှဟိုနောက်တက်တန်းရောက်မှပဲဆက်လုပ်မယ်လို့ပြောချင်လဲပြောမပြောဘူးဆိုရင်လဲဟိုအရွယ်စားပြောင်းတာတို့အဲခုနကတခြားနီလန့်နေလုပ်မယ်ဆိုလဲဆုံးဖြတ်ချက်ကပြည့်စားလုပ်လို့ရတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုခုနကလဲပူပီယာပြောလဲပြောပါတယ်တစ်နှစ်လောက်လဲကြာပြီဆိုတဲ့အခါကျတော့ကိုယ့်ဘက်ကဟိုဆုံးဖြတ်ခက်နေတယ်ဆိုတော့သိရင်ဒါတစ်ဖက်ကလဲပူနင်းမှုကျွန်တော်တို့လွယ်တယ်ပေါ့ဆိုတဲ့အခါကျတော့ okay အစိုးကောင်းခံမယ်ဟိုဒါမှမဟုတ်ကြားတော့စဉ်းစားမယ်ခုနပြောတဲ့ဒီပြည်သူလူထုတွေရဲ့ဟိုဟိုဟာကိုလည်းသဘောထားကိုလည်းခံမယ်အဲ့လိုဖြစ်ပြီးတော့သုံးဖက်ချက်တစ်ခုချက်လိုက်ရင်တော့ဟိုဘက်ကတရုတ်ကလည်းဒါလေးစားမယ်ပေါ့လေပြီးရင်နှစ်ဖက်ကြားထဲမှာရှိတဲ့စူးပေါ့လေနောက်မှဆိုဒီစူးကြီးကတောက်လျှောက်နင်းလာစူးကပါလာတာဆိုတော့ဟိုတစ်ဖက်ကလူချင်းနေဆိုရင်ဒါလေးနှဲ့လိုက်တယ်ဆိုရင်ကိုကဘယ်လောက်အောင်မှမသိဘူးအခုကိုကျွန်တော်တို့ကဒါဆွေးနွေးကြရတဲ့အဆင့်ပေါ့နော် VOA မှာဆွေးနွေးနေရတဲ့အဆင့်ကိုရောက်ပြီဆိုတော့ဒါတော့ကျွန်တော်မြင်တော့နှုတ်လိုက်သေးတယ်နှုတ်တဲ့အခါမှာလည်းအသက်သာဆုံးဖြစ်အောင်ပေါ့လေမေးသေးပြလို့မရရင်တော့ဖုန်သေးနဲ့ပြောမယ်နီးလေပေါ့အဲ့ဒါအရင်နဲ့တော့နှုတ်လိုက်ဖို့တော့လိုတယ်ဗျကျွန်တော်မြင်တယ်လေနှုတ်ဆိုသိကြပါမယ
်ဟုတ်ကဲ့ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်ထပ်သောတာရှင်တွေဖိပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဟိုမတ်စုမတို့တချို့စာတွေဖတ်ပြပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီမြစ်စုံစီမံကိန်းအတွက်အကြံပြုချက်နှစ်ချက်တွေ့ပါတယ်တဲ့နံပါတ်၁ကတော့အဓိကဒီမြေဆုံစီမံကိန်းကိုလက်မှတ်ရေးထိုးထားပြီးတော့ပြုလုပ်ခွင့်ပေးခဲ့တဲ့စစ်ဘိုလ်ချုပ်ကြီးတွေကတက်ရှိထင်ရှားရှိနေစေပါတဲ့အဲ့ဒီလူတွေကပြည်သူကိုဝင်းချတောင်းပန်ပြီးတော့အလုံးစုံမဟုတ်တာတောင်မှတနိုင်တပိုင်းအချိုးကျထဲ့ဝင်ပြီးတော့ရောဂျေးပေးခဲ့မယ်ဆိုရင်သူတို့သမိုင်းလဲလှမယ်လူတော့လဲတိုးနိုင်ပါမယ်တဲ့နံပါတ်၂ကတော့ဒီမြေဆုံရေးကာတာစီမံကိန်းကြီးကိုလုံးဝရပ်ပစ်ပြီးတော့ယောနိုင်ရင်လဲယောလိုက်ပါတဲ့မယောနိုင်ခဲ့ဘူးဆိုရင်လဲတခြားစီမံကိန်းတစ်ခုကိုလုတ်ခွင့်ပေးရပါလိမ့်မယ်တဲ့စီမံကိန်းလို့ဆိုတဲ့နေရာမှာလဲကိုတိုင်းပြည်အတွက်လဲအကျိုးရှိမဲ့ဟာမျိုးကိုရွေးချယ်ရပါလိမ့်မယ်တဲ့ဥမာနိုင်ငံပတ်ယထာလန်းတို့ကားလန်းတို့စသည်ဖြင့်တိုင်းပြည်အတွက်အကျိုးရှိမဲ့စီမံကိန်းမျိုးကိုတည်တည်နဲ့ပဲဂုတ်သွေးဆုပ်ပြီးလုတ်ခွင့်ပေးရမယ်ဆိုပြီးအကြံပြုပေးရစေဆိုပြီးရေးထားပါတယ်ပြည်မနာဖို့ဖို့ကြီးဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်စာဆောင်လေးရှင်းနေပါသေးတယ်အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျဒီစီမံကိန်းဟာတမျိုးသားလုံးရဲ့အသက်သွေးကြော AOD မိခင်ကြီးရဲ့ဥက္ကောင့်ကိုပိုင်းဖြတ်မဲ့စီမံကိန်းကြီးဖြစ်တဲ့ဖြင့်အကျိုးကျေးဇူးခံရမှာကတရုတ်ပြည်ဘေးအန္တရာယ်ပေါင်းစုံနဲ့ရင်ဆိုင်ရမှာကမြန်မာပြည်ဖြစ်နေတာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းတင်တယ်လို့ယူဆမိပါတယ်ဒီလိုရပ်ဆိုင်းလိုက်မဲ့ဆိုရင်ရောကြီးကိစ္စတွေပြည်တွင်းငြိမ်းချမ်းရေးမှာတရုတ်နိုင်ငံရဲ့ပါဝင်မှုအရေးကြီးတဲ့အခန်းကဏ္ဍတွေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုတွေအပေါ်အကာအကွယ်ပေးနေတဲ့တရုတ်နိုင်ငံရဲ့ရည်တည်မှုတွေအပေါ်မှာ နိုင်ငံရေးတန်တမာရေးနီလန်းတွေနဲ့တိမ်မွေ့ညင်သာသောဆက်ဆံတင်တယ်လို့ယူဆမိပါတယ်။တရုတ်နိုင်ငံကိုအဓိကပေးပို့ရမှာကလျက်စစ်ဖြစ်တာကြောင့်ကုန်ခန်းသလောက်ဖြစ်နေတဲ့ဒေါ်တောင်တွေမြေချောင်းတွေကလွဲလို့တခြားသောအရာတွေနဲ့အစားထိုးပေးဖို့စဉ်းစားတင်တယ်လို့ယူဆမိပါတယ်။ဘလို့အာမခံချက်မျိုးတွေပဲပေးပေးရေအားလျက်စစ်စီမံကိန်းတွေကြောင့်အိန္ဒိယနိုင်ငံတွေမှာပြဿနာပေါင်းစုံတက်နေတာလက်တွေ့ပါပဲ။အထူးသဖြင့်မြေဆုံစီမံကိန်းကိုသာနိုင်ငံရေးအရေးခွင့်ပြုလိုက်မယ်ဆိုရင်မြန်မာနိုင်ငံကိုလိုသလိုချိမ့်ချောက်နိုင်တဲ့ရေလောင်ဘုံလိုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေရဲ့အသံတွေကိုတရုတ်နိုင်ငံကြားအောင်ဆောင်ရွက်သင့်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူစုကမောင်သဒ္ဒနာရဲ့ဆွေးနွေးချက်ပါ။ဆိုတော့ကိုတီယာသွေးရဲ့သူကတော့ဒီတရုတ်နိုင်ငံနေနဲ့မြန်မာလူထုအသံကိုကြားအောင်ဟိုလုပ်တင်နေဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့အခုလိုခြေခဲဖြစ်နေတဲ့ကိစ္စကိုနိုင်ငံရေးတန်တမာရေးအရာအကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းတွေရောဘာတွေများမြင်မိလဲကိုတီယာသွေး။
အဓိကတော့ဗျာဟိုဒါတော့ဒေါ်ဆန်းစီအကျဲရမ်းနဲ့ပြင်သုံးတော့အဓိကခါတော့ကျွန်တော်တို့စစ်စစ်ချက်ချလေးဟိုမြန်မာဆန်ဆန်လေးပြင်သုံးမှုတို့လေအဲ့ဒါဘာလဲဆိုတော့သူကကျွန်တော်ကျေးတီစီမံကိန်းဖြည့်ချင်းတဲ့အချိန်လုံးတည်းကျွန်တော်သတိထားမိရချက်ကဘာလဲဆိုတော့ဟိုတော့ဝင်းဝင်းဟုတ်ဗျာဝင်းဝင်းဝင်းပေါ့ဗျာဝင်းသုံးလုံးပေါ့ဟိုအစိုးရတစ်ဖက်ရဲ့ကျွန်တော်တို့ဒီဒေသငယ်ပြည်သူတွေပေါ့နော်ဒီသုံးသုံးဖလေအားလုံးအဆင်ပြေတဲ့လမ်းဝင်ဆောက်ဖို့ပေါ့နော်အဲ့တော့ဟိုတော့ဆိုလို့ရှိရင်ကျွန်တော်တို့ကုမ္ပဏီတွေကိုတောင်းတာသူကြည့်ခွဲမှာတရားရှိတယ်ဆိုတော့ဒီလူလူရဲ့အသံကိုနားထောင်ဖို့သူတို့ရဲ့ခံစားမှုတွေကိုနားထောင်ဖို့သူတို့အကောင်းဆုံးမလုပ်ပေးနိုင်လဲဆိုတာဟိုဟိုရှာဖွေပြီးတော့လုပ်ပေးပြီးတော့ပေါ့သူတို့ကပါလာတဲ့စီမံကိန်းမျိုးပြောင်းစူးစမ်းဖို့မှာခဲ့တယ်အခုလက်ဒီသဘောပဲကျွန်တော်တို့ဝင်းဝင်းဝင်းပေါ့နော်သုံးသက်သုံးဝင်းနိုင်တဲ့မျိုးကိုကျွန်တော်တို့အားလုံးရှာဖို့လုပ်တယ်အဲ့ဒီမှာအချက်ကလေးပဲကျွန်တော်တို့အစိုးရရဲ့အခန်းကဏ္ဍအထူးသဖြင့်ပေါ့နော်ဒေါက်တာသူကြည့်သူကတော့တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာရှိတယ်တက္ကသိုလ်သူကအရက်သားမကမ္ဘာပါတဲ့ဟိုနိုင်ငံရေးသမားလေးဖြစ်တဲ့အတွက်ကြောင့်မလို့တရုတ်နိုင်ငံနဲ့ကျွန်တော်တို့ဒီပြည်သူလူထုကြားမှာအကောင်းဆုံးကစားနိုင်တယ်လို့ထင်တယ်ဆိုတော့သူအနေနဲ့လောက်ရမှာကကျွန်တော်အမြင်ပြောရရင်အတဖက်လုံးရှောင်းနေတဲ့နီလန်တစ်ခုကိုသူအနေနဲ့ရှာပေးရမယ်ရှာပေးပြီးစစ်ဆင်ရေးပေါ့နော်အဓိကတော့ဟိုအစိုးရနှစ်ဖက်ကြားမှာသွတ်တွန်းလောက်တာမျိုးမဟုတ်ပဲနဲ့ကျွန်တော်တို့ပြည်သူလူထုကြေကြေပြန့်ပြန့်ပေါ့အဲ့ဒါပြည်သူလူထုလို့ပြောရကံပါလေအခုတရုတ်အာဘော်ပေါ့တရုတ်မီဒီယာတွေအာဘော်ကအကြောင်းလမ်းနေတဲ့ကိစ္စတစ်ခုကကျွန်တော်ပြန်စိတ်ပူတယ်အဲ့ဒါပါလေဆိုတော့မြစ်စုံကိုစန့်ကျင်နေတာကကျွန်တော်တို့နိုင်ငံရေးသမားတွေနဲ့တရုတ်နိုင်ငံအကျိုးစီးပွားကိုဟိုမလိုလားတဲ့လူတွေကပဲစန့်ကျင်နေဆိုတဲ့ပုံမျိုးပြောဆိုပြီးယူကဒီယူသားတစ်ခါပြကြရင်ထိတ်ကြောက်ဖို့ကောင်းတယ်အစိုးရအထုတ်သူတွေကတစ်ခါကြအဲ့လိုတွေးသွားတယ်ဒီစန့်ကျင်နေတဲ့လူတွေနည်းနည်းပပောက်ကိုကြည့်ပြီးတော့ဒီလူလူနည်းပပလေးတော့က
တရားသေးကျွန်တော်အချိန်တလောက်ပေးရတဲ့အတွက်ဆွေးနွေးပွဲကိုဒီနေရာမှာပဲရပ်ပြရစေ။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးတရားသေးဦးစီရသူကိုရင်းပါဝင်ဆွေးနွေးရသူတွေနဲ့မှတ်ချက်တွေရေးသားပေးဖို့သူတွေတော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညကျရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတာနာကျော်ကတလှည့်ပြောပြပေးပါအောင်ရှင်။
စစ်ကလာတာလက်ပြနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားဒီပြန်ကြားဒီပြန်လှုပ်ဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်တန်နေမှာကြေညာလိုက်ပြီးတဲ့နောက်စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာပါ။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းအလားတူနှုတ်ထွက်ပါမယ်။ရုရှားတို့အနေနဲ့အတန်းထက်မြန်တဲ့စူပါဆော့နဲ့လက်နက်တွေပါဝင်ဒုံးကျည်မျိုးစားသစ်တွေကိုတီထွင်ဖို့ဆောက်လုပ်ပါမယ်လို့သမ္မတပူတင်ကပြောပါရယ်။တရုတ်နိုင်ငံကတော့ဒီလိုအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုကန့်ကွက်ကြောင်းစနေနေ့ကပဲပြောပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်လုပ်ဖို့တိုက်တွန်းပါရယ်။American ရုပ်သံ CBS နဲ့တောက်ကြံတွေကဆွေးနွေးခဲ့မှာ American သမ္မတ Donald Trump ကအောက်လတော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်နဲ့ဝေဖန်သွားခဲ့ပါတယ်။ Iran နိုင်ငံက Cruise Missile ဒုံးကျည်အစ်တစ်မျိုးစမ်းသပ်ပစ်လွှတ်လိုက်တဲ့ Video File တစ်ခုကို Iran ကာကွယ်ရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ကမိုင်း140လောက်ပြန့်တန်းနိုင်တယ်လို့ပြောပါတယ်။Venezuela နိုင်ငံမှာတော့လက်ရှိသမ္မတ Maduro ကိုဆန့်ကျင်ပြော်ယာယီသမ္မတဖြစ်တဲ့ကိုပါကိုကြေညာထားတဲ့အတိုက်အခံခေါင်းဆောင် Juan Guaido ကိုထောက်ခံကြောင်းပြသတဲ့အနေနဲ့အတိုက်အခံဘက်ကထောက်ခံသူတွေဒီကနေ့စုဝေးဆန္ဒပြကြမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမဲရေးတနာကျော်ကတင်ပြသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.